Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်ကနေ2019ခုနှစ်နိုဝင်ဘာလ9ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line meter 32 40 49တို့ကနေဖမ်းယူနားဆင်နိုင်ရတယ်လို့ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ဆက်မိုးပြီပါခင်ဗျာအခုမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာပ
ါကျွန်တော်လည်းမဒေါ်လာအတန်းနဲ့သူနိုင်ငံတကာသတင်းတွေကိုကြီးညာတာဝန်ရှိပါတယ်အခုမနက်ခင်းထူးခြားခဲ့တဲ့သတင်းတွေထဲမှာဆိုလို့ရှိရင်တော့ Texas ပြည်နယ်ကဖျားကြောင်းတစ်ခုတွင်ဝတ်ပြုနေသူတွေကိုပြစ်ခတ်ခဲ့တဲ့သူကလူမျိုးရေးဘာသာရေးကိစ္စတွေကြောင့်မဟုတ်ဘဲမိသားစုပြဿနာကြောင့်လို့စုံစမ်းစစ်ဆေးသူတွေကပြောကြပါတယ်နောက်တစ်ခါ American သမ္မတ Donald Trump ရဲ့အာရှခီးစဉ်မှာဒီကနေ့ဂျပန်ကနေတောင်ကိုရီးယားကိုခီးစက်မှာဖြစ်ပါတယ်
ကမ္ဘာ့ခင်ဗျာအဲ့ဒီလိုသတင်းတွေအပြီးမှာကြားရမယ့်အထက်မှာဆိုရင်တော့
The Security Council stresses the importance of undertaking transparent investigations into allegations of human rights abuse
ဒါကတော့ကုလသမဂ္ဂလူမျိုးရေးကောင်စီကနေထုတ်ပြန်တဲ့မြန်မာအရေးကြီးညာချက်နဲ့ပတ်သက်ပြီးတော့လူမျိုးရေးကောင်စီဥက္ကဋ္ဌရဲ့ပြောကြားချက်ဖြစ်ပါတယ်နောက်ပိုင်းမှာအပြည့်စုံကိုနားဆင်ကြဖို့ရှိပါတယ်အဲ့ဒါအပြင်ကုလသမဂ္ဂဆိုင်ရာမြန်မာတမ်မတ်ကြီးနဲ့ VOA မြန်မာပိုင်းဆက်သွယ်မေးမြန်းချက်ကိုတင်ဆက်ပေးဖို့ရှိသလိုAmerican ပြည်တော်စုရောက်ကရင်တိုင်းရင်းသားတွေကမြန်မာနိုင်ငံအတွင်းကတိုင်းရင်းသားတွေပေါ်လူမျိုးစုလိုက်တုတ်တင်ရှင်းလင်းမှုတွေကို American အစိုးရကအကာအကွယ်ပေးဖို့ Washington DC ကလွှတ်တော်ရှိမှဆန္ဒထုတ်ပေါ်ကြတယ်ဆိုတဲ့အကြောင်းနဲ့ American သမ္မတ Donald Trump ရဲ့အာရှခီးစဉ်အကြောင်းစာတွေကိုတင်ဆက်ပေးမှာပါ။ပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်အောင်လွင်နဲ့ဒေါ်လာလတန်းတို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ။
လူ26ဦးသေဆုံးခဲ့ရတဲ့အမေရိကန်ပြည်ထောင်စု Texas ပြည်နယ်ကဖျားကြောင်းတစ်ခုတွင်ပစ်ခတ်ခဲ့တဲ့သူဟာသူ့ရောက်ခမနဲ့အဆင်မပြေသူတူဦးဖြစ်ပြီးတော့တက်ခိုက်မှုမလုပ်ခင်ရောက်ခမစီကိုချင်းချောက်စာတွေပေးပို့ခဲ့တယ်လို့အာနာဘိုင်ကမနေ့ကပြောလိုက်ပါတယ်။ပုကင်းစုံစမ်းစစ်ဆေးသူတွေကတနင်္ဂနွေနေ့မနေ့ပိုင်းဖျားကြောင်းတွင်ဝတ်ပြုနေသူတွေကိုတနက်နဲ့ဝင်ရောက်ပစ်ခတ်မှုနဲ့ပတ်သက်ပြီးတော့ဘာရည်ရွယ်ချက်နဲ့အခုလိုလုပ်ရတယ်ဆိုတဲ့အချက်ကိုအဓိကထားစုံစမ်းမှုတွေလုပ်ခဲ့တာပါ။တနက်သမားဟာ26နှစ်အရွယ် Devin Kelly ဖြစ်ပြီးတော့American လေတပ်ကနေအထောက်ခံခဲ့ရသူလည်းဖြစ်ပါလေ Sutherland Springs မြို့က First Baptist ဖျားကျောင်းကိုတနတ်သမားကယ်လီရဲ့ရောက်ခမတွေတက်လီတက်ထရှိတယ်ဆိုပေမဲ့တနင်္ဂနွေနေ့တုန်းကတော့သူတို့တွေဖျားကျောင်းကိုမလာခဲ့ကြပါဘူးဒါပေမဲ့တနတ်သမားဇနီးရဲ့အဖွားကတော့ဖျားကျောင်းကိုတက်တာကြောင့်ပြစ်ခတ်လို့သေဆုံးခဲ့ရတဲ့သူတွေထဲမှာသူ့ရဲ့အဖွားပါသွားပါလေအခုပြစ်ခတ်မှုဟာလူမျိုးရေးရွယ်ချက်နဲ့မဟုတ်ဘူးဘာသာရေးယုံကြည်ချက်ကြောင့်လည်းမဟုတ်ဘူးမိသားစုအတွင်းဖြစ်နေတဲ့ပြဿနာကြောင့်လို့ Texas ပြည်နယ်စုံစမ်းစစ်ဆေးအရာရှိ Freeman Martin ကပြောပါတယ်။ဖျားဝတ်ပြုနေသူတွေကိုပြစ်ခတ်ပြီးတော့ဖျားเจ้าကနေပြီးတော့ထွက်ပြေးခဲ့တဲ့တနတ်မကယ်လီဟာသူ့ရဲ့ကားတွင်သေဆုံးနေတာကိုတွေ့ရပြီးတော့သူ့ကိုယ်သူပြစ်တဲ့တနတ်တန်ရာကြောင့်သေဆုံးခဲ့ရလို့ယုံကြည်ရကြောင်းစုံစမ်းစစ်ဆေးသူတွေကပြောပါတယ်။တနတ်မကယ်လီကသူ့ရဲ့ Parkinson's တယ်လီဖုန်းဆက်သွယ်စကားပြောဆိုခဲ့ပြီးတော့ဖျားเจ้าကနေသူအမြန်ပြေးလာခဲ့ပြီးရုံးရင်ဆန့်ခတ်ဖြစ်နေတာကိုကြားတဲ့ဖျားเจ้าအနီးကလူတူနဲ့သူအပြန်အလှန်ပြစ်ခတ်ခဲ့ကြကြောင်းသူကိုထိမှန်ထားတဲ့တနက်တန်ရာကြောင့်သူသေဆုံးလိမ့်မယ်လို့ထင်တဲ့အကြောင်းပြောဆိုခဲ့တယ်လို့အာနာဘိုင်နေကပြန်ပြီးတော့ရှင်းပြပါတယ်
။ Texas တောင်ပိုင်း Sutherland Springs မြို့ငယ်ကလေးရှိခရီးရန်ဖျားရှိခိုးကျောင်းမှာတင်းနေနေမနေ့ကဝတ်ပြုနေသူတွေကိုပြစ်တက်ခဲ့တဲ့သမတ်သမားဟာ American စစ်တပ်မှလက်အနေငယ်အကျဉ်းချခံရမှုအပါအဝင်အတိတ်ကပြဿနာတွေနဲ့ရင်ဆိုင်ခဲ့ရသူဖြစ်ပါတယ်။လူ26ဦးပြစ်တက်ခဲ့ပြီးအနည်းဆုံးလူ20ကိုဒဏ်ရာရရှိစေခဲ့တဲ့အသက်26နှစ်အရွယ် Devin Kelly ဟာ2010ဇန်နဝါရီလကနေ2014မေလအထိအမေရိကန်လေတပ်မှတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။သူဟာသူ့ရဲ့ပထမဇနီးနဲ့ကလေးတို့ကိုကိုတိလက်ရောက်တိုက်ခိုက်ခဲ့တဲ့ဆွဲချက်နဲ့2012ခုနှစ်မှာစစ်ခုံရုံးတင်ခံခဲ့ရပြီးအကျဉ်ပြစ်ပန်းမှုနဲ့စစ်တပ်ကထုတ်ပြစ်ခြင်းခံရတယ်လို့ဆယ်နှစ်လကြာအကျဉ်းချခြင်းခံခဲ့ရပါတယ်။ဒါကြောင့်အင်းတွင်းရဲ့အကြမ်းဖက်မှုစစ်ဆွဲချက်နဲ့ပြစ်မှုထင်ရှားတွေ့ရှိခဲ့တဲ့အတွက်သူအနေနဲ့တနက်ပိုင်ဆိုင်ခွင့်ကိုလည်းပိတ်ပင်ခံခဲ့ရတဲ့အကြောင်းလေတအရာရှိတဦးက VOA ကိုပြောပါရယ်ကယ်လီဟာကယ်လီဖိုးနီးယားပြည်နယ်ဆန်ဒီယေဂိုရှိမရမာစစ်ကျင်းတောင်မှအကျဉ်းချခံခဲ့ရသူဖြစ်ပါရယ
်အာရှနိုင်ငံ၅နိုင်ငံကိုဆက်နေကြခီးစဉ်နဲ့တွားရောက်လဲပတ်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာဒီကနေ့ဂျပန်နိုင်ငံကနေပြီးတော့တောင်ကိုရီးယားနိုင်ငံကိုခီးဆက်ပါလိမ့်မယ်အခုခီးစဉ်မှာအဓိကလွှမ်းမိုးနေတဲ့အကြောင်းအရာကတော့မြောက်ကိုရီးယားကိစ္စပါပဲကိုရီးယားကျွန်းဆက်မှာတိမမှုတွေမြင့်တက်လာအောင်လုပ်နေတဲ့မြောက်ကိုရီးယားနိုင်ငံကိုတုံ့ပြန်ရေးမှာအမေရိကန်ရဲ့မဟာမိတ်တောင်ကိုရီးယားနိုင်ငံဘက်ကနေပြီးတော့အသေးချာကာကွယ်ပေးသွားမှာဖြစ်တဲ့ကြောင်းသမ္မတထရမ့်ကဒီအမေရိကန်ရဲ့ခိုင်မာမှုကိုပြသမဲ့သဘောရှိနေပါတယ်။ပြီးခဲ့တဲ့နှစ်ရက်အတွင်းဂျပန်နိုင်ငံခီးစဉ် တဲမှာလည်းမြောက်ကိုရီးယားရေးကိုပဲအဓိကထားပြောဆိုဆွေးနွေးမှုတွေလုပ်ခဲ့ပြီးတော့မဟာဗျူဟာကြကြတီးခန့်တဲ့ခက်ကတော့ကုန်ခဲ့ပြီလို့သမ္မတ်ထရန့်ကဂျပန်နိုင်ငံမှာပြောဆိုခဲ့ပြီးမြောက်ကိုရီးယားရေးအမေရိကန်နဲ့ရာနှုန်းပြည့်လက်တွဲလှုပ်ဆောင်သွားမယ်လို့လည်းဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကပြောဆိုခဲ့ပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার ဆန်သတ်မှုနဲ့မဇိုင်းတုံးချီပြည်လုံးနေတဲ့ကိစ္စတွေကိုတုံ့ပြန်သွားဖို့လမ်းကြောင်းအလုံးကိုလည်းအသင့်ပြင်ထားတယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကတိုကျိုမြို့မှာမနေ့ကကျင်းပခဲ့တဲ့သမ္မတထရန့်နဲ့ပူတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ဒီကနေ့ခီးစက်မဲ့တောင်ကိုရီးယားနိုင်ငံနှစ်ရက်ကြာခီးစဉ်တွင်မှာတောင်ကိုရီးယားသမ္မတမွန်ဂျေနဲ့သမ္မတထရန့်တွေ့ဆုံမှုရှိတဲ့အပြင်တောင်ကိုရီးယားလွှတ်တော်မှာလည်းသမ္မတထရန့်ကမိန့်ခွန်းပြောဆိုဖို့ရှိပါတယ်။တောင်ကိုရီးယားပြည်သူရှင်တော့သမ္မတထရန့်ဟာတရုတ်နိုင်ငံကိုခီးစက်မှာဖြစ်ပြီးအဲဒီကနေဗီယက်နမ်နဲ့ဖိလစ်ပိုင်နိုင်ငံတွေကိုခီးစက်သွားမှာပါ
။ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ရင်းနှီးတဲ့လူတွေနဲ့တည်တာတဲ့စီးပွားရေးဆက်သွယ်မှုတွေရှိခဲ့တဲ့ဆိုတဲ့သတင်းတွေနဲ့ပတ်သက်လို့အမေရိကန်ကုန်သွယ်ရေးဝန်ကြီးဝီလ်ဘာ ရော့စ ကမလျော်ကမ်းမှုတွေသူ့အနေနဲ့ပြုလုပ်ခဲ့ခြင်းမရှိကြောင်းကင်းလာနေကပြောပါတယ်။အသက်86နှစ်အရွယ်တန်းကျွယ်တဲ့စီးပွားရေးလုပ်ငန်းရှင်ကြီး Ross ဟာ Navigator Holdings ဥပိုင် Company ဖြစ်တဲ့သင်္ဘောလုပ်ငန်းမှာဒေါ်လာ2တန်းကနေ10တန်းအထိတန်ဖိုးရှိတဲ့ပိုင်ဆိုင်မှု31ရာခိုင်နှုန်းရှိပြီးဒီလုပ်ငန်းဟာပူတင်ရဲ့တမက်အပြင်အမေရိကန်တခပိတ်ဆို့မှုနဲ့ချမှတ်ခံခဲ့ရတဲ့ရုရှားတန်းကြွယ်တထေးလေးဖြစ်ပူတင်ရဲ့ဂျူဒိုကစားပေါ်လေးဖြစ်တဲ့သူနဲ့ဆက်ဆက်မှုတွေရှိနေတဲ့အကြောင်းပေါက်ကြားခဲ့တဲ့စာရွက်စာတမ်းတွေအရသိရပါတယ်။သမ္မတထရန့်ရဲ့ဝန်ကြီးအဖွဲ့ဝင်တဦးဖြစ်တဲ့ Ross ဟာမီဒီယာဟာပုံကြီးချက်ဖော်ပြထားတာဖြစ်တယ်လို့လန်ဒန်မှာစီးပွားရေးညီလာခံတက်ရောက်စဉ်ဘေးဘက်မှာပြောခဲ့ပါတယ်။ Navigator ဥပိုင်တင်မော့ကော်မတီဟာ Russia Swine Comedy ကြီးဖြစ်တဲ့ Cyber အတွက်တဘာဝတန်ွေတင်ပို့ရာမှာဒေါ်လာတန်းနဲ့ချီနှစ်စဉ်ရှာဖွေပေးခဲ့တဲ့ကော်မတီဖြစ်ပါတယ်ဒီကော်မတီကိုပူတင်ရဲ့သမီးကက်တရီနာတီကိုနိုဗာရဲ့ခင်ပွန်းကီရယ်ရှမ်ဘလော့ဖ်နဲ့ပူတင်ရဲ့ဂျူဒိုကစားပေါ်တန်းကျွယ်တထေးကြီးဂေဂနီတင်ဘေရှန်ကိုတို့ကဒစိတ်ပိုင်းပိုင်ဆိုင်ကြောင်းဆိုင်ရွက်စာတမ်းတွေမှာဖော်ပြထားတာဖြစ်ပါတယ်
UAE ဘီဝီကန်တိုင်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်ဝအမေရိကန်တန်ကနေနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ကြေညာနေတာပါ။ရခိုင်ပြည်နယ်အတွက်စစ်အင်အားသုံးတဲ့လှုပ်ရှားမှုတွေဆက်ပြီးတော့မရှိဘူးဆိုတာတေချောင်လှုပ်ဖို့ကုလသမဂ္ဂလူမျိုးရေးကောင်စီကမြန်မာအစိုးရကိုမနေ့တုန်းကပဲတိုက်တွန်းလိုက်ပါတယ်။လွန်ခဲ့တဲ့သတင်းဆက်ပတ်အတွင်းနမူနာတင်လောက်တဲ့လူမျိုးတုံးရှင်းလင်းမှုအဖြစ်လှုပ်ဆောင်ခဲ့တဲ့ရခိုင်ပြည်နယ်အတွင်းကကြမ်းဖက်မှုတွေကိုကုလသမဂ္ဂကအပြစ်တင်ရှုံချထားတာပါ။ဒါပေမဲ့မြန်မာအစိုးရကတော့လူမျိုးတုံးရှင်းလင်းမှုမဟုတ်ကြောင်းညင်းဆိုထားပါတယ်။ရခိုင်ပြည်နယ်အတွင်းကပြည်ပကရီနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူညွန်ရေးကောင်စီဥက္ကဋ္ဌရဲ့တရားဝင်ကြေညာချက်ထုတ်ပြန်မှုဗီတိုအာနာပိုင်နဲ့တရုတ်နဲ့ရုရှားအပါအဝင်လူညွန်ရေးကောင်စီအဖွဲ့ဝင်နိုင်ငံတွေအားလုံးကတင်းကျပ်တင်းကျပ်ထဲသဘောတူညီမှုတွေရှိခဲ့ပါတယ်အထူးသဖြင့်ရခိုင်ပြည်နယ်အတွင်းရိုဟင်ဂျာလူမျိုးစုဒေသတွေမှာမြန်မာလူညွန်ရေးတပ်ဖွဲ့တွေအပါအဝင်လူခွင့်ရေးချိုးဖောက်မှုတွေကိုကျူးလွန်နေတယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့လူညွန်ရေးကောင်စီကအထူးပဲပူပင်ဆိုးရိမ်နေတဲ့အကြောင်းစီရေးအုံပြုလို့ရှာမှုတွေရခိုင်ပြည်နယ်အတွင်းဆက်ပြီးတော့လုံမနေတော့ဘူးဆိုတာတေချောင်လို့ဖို့မြန်မာစိုးရကိုတိုက်တွန်းကြောင်းလုံခြုံရေးကောင်စီကမနေ့ကပဲတိုက်တွန်းချက်ထုတ်ပြန်ပါတယ
်မြန်မာနိုင်ငံရဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာဒီလအတွင်းကျင်းပမဲ့ဒေသတွင်းထိပ်သီးညီလာခံတွေကိုတက်ရောက်မှဖြစ်တယ်လို့နိုင်ငံပိုင်အသံလွှင့်ဌာနတွေကတင်းတာနေ့ကကြေညာခဲ့ပါတယ်နိုဝင်ဘာ10ရက်ကနေ14ရက်နေ့ကျင်းပမဲ့အာဆီယံထိပ်သီးညီလာခံနဲ့တခြားဆက်ဆက်စည်းဝေးတွေကိုဖိလစ်ပိုင်မှာမြန်မာခေါင်းဆောင်ပြည်နိုင်ငံခြားရေးဝန်ကြီးလက်ဖြစ်တဲ့ဒေါအောင်ဆန်းစုကြည်အနေနဲ့တက်ရောက်မှာဖြစ်ပါတယ်။ဒါအပြင်ဗီယက်နမ်နိုင်ငံမှာဒီသတင်းပါနိုဗင်ဘာ17ရက်နေ့စနစ်တို့မှာကျင်းပမဲ့2019 APEC ကိုအာရှပစိဖိက်စီးပွားရေးပူးပေါင်းဆောင်ရွက်မှုညီလာခံကိုလည်းဒေါအောင်ဆန်းစုကြည်အနေနဲ့တက်ရောက်မှာဖြစ်တဲ့အကြောင်းသတင်းကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံအနေနဲ့ APEC အဖွဲ့ဝင်မဟုတ်ပေမဲ့ဗီယက်နမ်တံပရထရန်ဒန်ခွန်ရဲ့ဖိတ်ကြားချက်ရဒေါအောင်ဆန်းစုကြည်အနေနဲ့ဒီညလာကောင်ကိုတက်ရောက်မှာဖြစ်ပါတယ်ဒီညလာကောင်ကိုအမေရိကန်သမ္မတဒေါ်နယ်ထရန့်အပြင်တခြားကမ္ဘာခေါင်းဆောင်တွေလည်းတက်ရောက်ကြမှာဖြစ်ပါတယ
်ဖိလစ်ပိုင်နိုင်ငံမှာအခုလအတွင်းကျင်းပဖို့ရှိတဲ့အာဆီယံထိပ်သီးဆွေးနွေးပွဲကိုတရုတ်ဝန်ကြီးချုပ်လီကာချောင်းတက်ရောက်မှာဖြစ်တယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရမျိုးသမီးကတင်းလာနေတဲ့သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်အချိန်20မြောက်အာဆီယံ10နိုင်ငံနဲ့တရုတ်နိုင်ငံတို့ရဲ့ဆွေးနွေးပွဲအာဆီယံ10နိုင်ငံနဲ့တရုတ်ဂျပန်ကိုရီးယားတို့ရဲ့အချိန်20မြောက်စီးပွဲနဲ့ နိုဝင်ဘာလ12ရက်ကနေပြီးတော့16ရက်နေ့ထိကျင်းပမဲ့12ကြိမ်မြောက်အာရှအရှိအာရှထိပ်သီးဆွေးနွေးမှုတွေကိုတရုတ်ဝန်ကြီးချုပ်လီကာချောင်းတက်ရောက်မယ်အပြင်ဖိလစ်ပိုင်နိုင်ငံကိုလည်းတရားဝင်အလဲပတ်ခီးစဉ်ဖြစ်သူသွားမယ်လို့လည်းဆိုပါတယ်အရှိအာရှထိပ်သီးဆွေးနွေးမှုမှာအဓိကထားပြီးတော့ပြောမှာကဖွံ့ဖြိုးတိုးတက်မှုတွေပူးပေါင်းဆောင်ရွက်မှုတွေနဲ့စီးပွားရေးဖွံ့ဖြိုးမှုတွေကိုတိုးမြင့်လှုပ်ဆောင်မှုဖြစ်ပါတယ်တရုတ်အာဆီယံဆက်ဆံရေးကိုလည်းအထူးတိုးမြင့်တည်ဆောက်သွားဖို့ဒေသတွင်းနိုင်ငံကောင်းဆောင်တွေနဲ့တရုတ်ဝန်ကြီးချုပ်ကဆွေးနွေးသွားဖို့ရှိပါတယ်
ထိတဲ့ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်အောင်လွင်နဲ့ဒေါ်လှလှတန်းတို့ကြီးညာသွားခဲ့ကြတာဖြစ်ပါတယ်။ VOE ရဲ့ထုတ်လင်းချက်တွေကိုရေဒီယိုကနေနားဆင်နိုင်တယ်လို့ internet ဆာမျက်နှာဖြစ်တဲ့ bamis.voenews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ခင်ဗျာ။အခုတော့သတင်းဆောင်မတွေကိုထုတ်လင်းပေးပါတော့မယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာအတိုင်းဝန်းပေါ်ပြစ်မှတ်ထားအကြမ်းဖက်ဖိနစ်တဲ့လုပ်ရက်တွေကိုရပ်တန့်ဖို့အတွက်မြန်မာအစိုးရကိုထိရောက်တဲ့ဖိအားပေးမှုအဖြစ်လူညိုရေးကောင်စီဥက္ကဋ္ဌရဲ့မြန်မာအရေးကြီးညာချက်ကိုမနေ့ကတနင်္လာနေ့ကလူညိုရေးကောင်စီမှာသွေးနွေးပွဲအစီအစဉ်မှာထည့်ပြီးတော့အဖွဲ့ဝင်နိုင်ငံအားလုံးကတညီတညွတ်သေးထောက်ခံခဲ့ကြပါတယ်နှစ်ပေါင်း10နှစ်အတွင်းမှာပထမဦးဆုံးချိန်ဖြစ်ထုတ်ပြန်တဲ့လူညိုရေးကောင်စီဥက္ကဋ္ဌရဲ့မြန်မာအရေးကြီးညာချက်ကိုမြန်မာနိုင်ငံအနေနဲ့လိုက်နာဖို့ရက်ပေါင်း30အချိန်ပေးမှဖြစ်ပြီးတော့အဲ့ဒီနောက်မှာကုလအတွင်းရေးမှူးချုပ်ကကုလလူညိုရေးကောင်စီကိုအစီရင်ခံမှဖြစ်တဲ့အကြောင်းကုလသမဂ္ဂဆိုင်ရာဗြိတိန်တမ်မတ်ကြီးကပြောပါတယ်မိုင်းရင်းနိုင်ငံအပြည့်စုံကိုတင်ပြပေးပါလိမ့်မယ်ခင်ဗျာ
ဗြိတိန်နဲ့ပြင်သစ်နိုင်ငံတွေကဦးစီးရေးဆွဲတဲ့မြမအရေးလုံခြုံရေးကောင်စီဥက္ကဋ္ဌရဲ့ကြေညာချက်မှာရခိုင်ပြည်နယ်မြောက်ပိုင်းမှာဩဂုတ်လ25ရက်နေ့ကအာဆာရိုဟင်ဂျာအကြမ်းဖက်အဖွဲ့ကလုံခြုံရေးစခန်း30ကိုအကြမ်းဖက်ဝင်ရောက်တိုက်ခိုက်ခဲ့မှုအပေါ်ပြစ်တင်ရှုံချခဲ့ပါတယ်။အလားတူမြမလုံခြုံရေးတပ်တွေဘက်ကအင်အားအလွန်ကျွန်းသုံးပြီးနယ်မြေရှင်းလင်းရေးလုပ်ရာမှာအရက်သားတွေအပေါ်ပြင်းပြင်းထန်ထန်ဖိနှိပ်မှုကြောင့်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလူပေါင်း6သိန်းကျော်နှစ်လအတွင်းထွက်ပြေးခိုလုံရတဲ့အခြေအနေကိုလုံခြုံရေးကောင်စီကအထူးစိုးရိမ်မိကြောင်းအလှည့်ကျဥက္ကဋ္ဌဖြစ်တဲ့အီတလီတပ်အမတ်ကြီးကလုံခြုံရေးကောင်စီအစည်းအဝေးတွင်အခုလိုပြောကြားခဲ့ပါတယ်
The Security Council calls upon the government of Myanmar to ensure no further excessive use of military force in Rakhine State.
ရခိုင်ပြည်နယ်မှာနောက်ထပ်လုံခြုံရေးတိုက်ရင်အားတွေအလွန်အကျွံအသုံးမပြုရေးတေချာအောင်ဆောင်ရွက်ဖို့ရဲသားအုပ်ချုပ်ရေးပြန်လည်ဖွဲ့စည်းဖို့တရားဥပဒေစိုးမိုးရေးအသုံးချဖို့ဒုခွင့်ရေးလေးစားမှုရှိတဲ့အနေနဲ့တာဝန်တွေခိုင်မာတဲ့တန်တိတ်ထန်ချမှတ်ချက်တွေအရချက်ချင်းအရေးယူဆောင်ရွက်ဖို့မြန်မာအစိုးရကိုလုံခြုံရေးကောင်စီအနေနဲ့တောင်းဆိုပါတယ်
ဒါအပြင်မြန်မာအစိုးရအနေနဲ့ကုလသမဂ္ဂအဖွဲ့အစည်းအားလုံးနဲ့ပူးပေါင်းဆောင်ရွက်ဖို့လည်းတိုက်တွန်းသွားပါတယ်
။ The Security Council stresses the importance of undertaking transparent investigations into allegations of human rights abuses and violations, including sexual violence.
ဒီမိုင်းဆိုင်ရာအကြမ်းဖက်မှုအပါအဝင်ကလေးတွေပေါ်နှိမ့်ပန်းနှိပ်စက်မှုစတဲ့လူ့အခွင့်အရေးချိုးဖောက်မှုဆွဆွဲချက်တွေအပေါ်ပွင့်လင်းမြင်သာတဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့လုံခြုံရေးကောင်စီအနေနဲ့အလေးပေးပြောကြားလိုပါတယ်။ဒီကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးကျူးလွန်ခံခဲ့ရတဲ့သူတွေအတွက်တရားမျှတမှုကိုရရှိစေဖို့တာဝန်ရှိသူတွေကိုအရေးယူဖို့လုံခြုံရေးကောင်စီကတိုက်တွန်းပါတယ်။ဒါကြောင့်မြန်မာအစိုးရဘက်ကသက်ဆိုင်ရာကုလသမဂ္ဂအဖွဲ့အစည်းအားလုံးနဲ့ပူးပေါင်းဆောင်ရွက်ဖို့လုံခြုံရေးကောင်စီကတိုက်တွန်းပါတယ်။
လုံခြုံရေးကောင်စီဥက္ကဋ္ဌရဲ့မြန်မာအရေးကြီးညာချက်ကိုဆွေးနွေးပွဲကိုတက်ရောက်လာတဲ့မြန်မာတပ်အမတ်ကြီးဟောက်တိုစွမ်းကအခုလိုတုံ့ပြန်ခဲ့ပါတယ
်။ The BRSD will not help our efforts for solving the issue.but rather lead to further polarization and escalation of tensions
လူညိုရေးကောင်စီဥက္ကဋ္ဌရဲ့ကြီးညာချက်ဟာပြည်ထနာကိုအပြေရှားမှာမြန်မာနိုင်ငံအတွက်အထောက်အကူမပြုသလိုနိုင်ငံတွင်းရှိလူအဖွဲ့အစည်းတွေနဲ့ကိုးကွယ်တဲ့ဘာသာတွေကြားပိုးပြီးတော့သွေးကွဲစေမှာဖြစ်ပါတယ်မြန်မာနိုင်ငံအပေါ်မလိုအပ်တဲ့ဖိအားပေးရလဲရောက်ပါတယ်လူညိုရေးကောင်စီဥက္ကဋ္ဌရဲ့ကြီးညာချက်ပါအချက်လက်တွေကလည်းတခြားကုလသမဂ္ဂအဖွဲ့အစည်းတွေရဲ့လုတ်ပိုင်ခွင့်တွေနဲ့တွားပြီးတော့ညှိစွန်းနေတာတွေ့ရပါတယ်ဒီကိစ္စကိုကုလသမဂ္ဂအထူးရေးညီလာခံရဲ့တတိယကော်မတီအပြင်လူခွင့်ရေးကောင်စီမှလည်းဆွေးနွေးနေတာဖြစ်ပါတယ်
။အလားတူဘင်္ဂလားဒေ့ရှ်တပ်အမတ်ကြီးရဲ့တုံ့ပြန်ချက်ကတော့
The PRSD has given some broad guidelines for the process and has recognized the many commitments and pronouncements made by Myanmar.
လူညိုရေးကောင်စီဥက္ကဋ္ဌရဲ့ကြေညာချက်ထဲမှာဖော်ဆောင်လိုက်နိုင်ရမယ့်လမ်းညွှန်ချက်တွေကိုဖော်ပြထားသလိုမြန်မာစိုးရကပေးထားတဲ့ကတိတွေထုတ်ပြန်ချက်တွေကိုလည်းအတိအမှတ်ပြုဖော်ပြထားပါတယ်။ဒီလိုပေးထားတဲ့ဂရီတွေကိုလက်တွေ့အခိုင်အမာအကောင့်ထဲပေါ်ပြီးတော့ရိုဟင်ဂျာတွေရဲ့ယုံကြည်မှုကိုပြန်ရရှိပြီးတော့ရခိုင်ပြည်နယ်မှာရှိတဲ့သူတို့ရဲ့နေရပ်တွေကိုဘေးကင်းလုံခြုံစွာသိက္ခာရှိရှိပြန်နိုင်လိမ့်မယ်လို့မျှော်လင့်ပါတယ်။အတွင်းမှုကျုပ်အနေနဲ့လုံခြုံရေးကောင်စီကိုရက်30ကြာမှဆင်ခန်းမှာဖြစ်တဲ့အတွက်ဒီတော့အတွင်းရခိုင်ပြည်နယ်မှာထင်သာမြင်သာရှိတဲ့တိုးတက်မှုတွေကိုရရှိလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်။
ဒီတိန်တမ်မတ်ကြီးဂျိုနာသန်အယ်လီကလည်းလုံခြုံရေးကောင်စီဥက္ကဋ္ဌရဲ့မြမအရေးကြီးညာချက်ဟာထိရောက်ပြင်းထန်ကြောင်းဆွေးနွေးပွဲအပြီးသတင်းတောက်တွေကိုအခုလိုပြောသွားပါတယ
် So the real prize today, the really important thing is that the whole world through the Security Council has come together with one clear unified set of demands and they are very clear demands. It's a very strong statement. There can be no doubt in reading that statement what is required.
ဒီကနေ့အရေးကြီးတဲ့ချက်ကလုံခြုံရေးကောင်စီကနေတဆင့်တကမ္ဘာလုံးအနေနဲ့ရှင်းလင်းပြတ်သားပြီးတော့စီလုံးမှုကိုပြသတဲ့တောင်းဆိုချက်တွေကိုထုတ်ဖော်ခြင်းပဲဖြစ်ပါတယ်။တောင်းဆိုချက်တွေကရှင်းလို့ကြီးညာချက်ကလည်းပြင်းထန်ပါတယ်။ကြီးညာချက်ဖတ်ပြီးတော့လိုက်နာရမယ့်အချက်ကရှင်းပါတယ်။အကြမ်းဖက်မှုတွေအားလုံးကိုရပ်တန့်ရမယ်။လူသားချင်းစာနာမှုအကူအညီတွေကိုပို့ဆောင်ွယ်ပေးရမယ်။ဒုက္ခသည်တွေအားလုံးသူတို့ရဲ့ဆန္ဒနဲ့အညီနေရင်းကိုပြောင်းလဲပြုရမယ်။ကုလသမဂ္ဂလူ့ခွင့်ရေးကောင်စီနဲ့အပြည့်အဝပူးပေါင်းဆောင်ရွက်ရမယ်။ကိုဖီအန်န်ကော်မရှင်ရဲ့အကြံပြုချက်တွေကိုလိုက်နာရမယ်။အဲ့ဒီချက်တွေဟာတကယ်ပဲအရေးကြီးပါတယ်။ပထမခြေလှမ်းဖြစ်သလိုပဲရှင်းလင်းပြတ်သားတဲ့တောင်းဆိုချက်တညီတညွတ်သေးကိုပါလိုက်တဲ့အမှားစကားပါပဲ
။ဒါ့အပြင်ဒီကြေညာချက်ပါအချက်တွေကိုမြန်မာအစိုးရကလိုက်နာဖို့လိုအပ်ကြောင်းလဲသူကအခုလိုပြောပါတယ်။
So it is the first time the Security Council has spoken in this way for a decade.And we will judge Myanmar on judge Burma.
ဒါလူမျိုးကောင်စီအနေနဲ့ဆယ်စုနှစ်ပေါင်းများစွာအတွင်းမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဒီလိုမျိုးပထမဆုံးထုတ်ပြန်တဲ့ကြေညာချက်ပဲဖြစ်ပါတယ်။လူမျိုးကောင်စီအနေနဲ့မြန်မာနိုင်ငံရဲ့လှုပ်ဆောင်ချက်ကိုအကဲခတ်စောင့်ကြည့်မှာဖြစ်ပါတယ်။အတွင်းမှုချုပ်ကလူမျိုးရေးကောင်စီကိုအစီအမခံခင်အတွင်းမှုချုပ်ကလူမျိုးရေးကောင်စီကိုအစီအမခံပြီးမြန်မာနိုင်ငံကလိုက်နာဖို့ရက်30အချိန်ရမှာဖြစ်ပါတယ်။လူမျိုးကောင်စီကမြန်မာနိုင်ငံကိုအရှင်းဆုံးအသိပေးလိုက်တာပါပဲ။
အခုလိုလုံခြုံရေးကောင်စီဥက္ကဋ္ဌရဲ့မြမအရေးဆုံးဖြတ်ချက်ကိုလွန်ခဲ့တဲ့10နှစ်2008ခုနှစ်မေလက2008ဖွဲ့စည်းပုံအခြေခံဥပဒေပြဋ္ဌာန်းချက်နဲ့ပတ်သက်လို့မြမစစ်အစိုးရကိုဖိအားပေးတဲ့အနေနဲ့ထုတ်ပြန်ခဲ့မှုပါတယ်ရှင်
။မန်အင်ဂျင်နိုင်ပြောပြသွားတာဖြစ်ပါတယ်။ဒီစက်ထဲမှာပဲအဲ့ဒီတင်းနှလာနေကကုလသမဂ္ဂလုံခြုံရေးကောင်စီမှဆွေးနွေးကြတဲ့လုံခြုံရေးကောင်စီဥက္ကဋ္ဌရဲ့မြမအရေးကြီးညာချက်နဲ့ပတ်သက်ပြီးတော့ကုလသမဂ္ဂဆိုင်ရာမြမတာမတ်ကြီးဦးဟောက်တို့ဆောင်ကို UAE ဝိုင်းတော်သူမန်အင်ဂျင်နိုင်ကပဲဆက်တွေ့ပြီးတော့မေးမြန်းခဲ့ပါတယ်အဲ့လိုမေးမြန်းရမှာဥဟုတ်တူဆွမ်းကအခုလိုစပြီးတော့ဖြေပါတယ
်ဒီနေ့ကောင်စီကဆုံးဖြတ်ချက်ချရင်တော့စဉ်းစားအောင်ရှိတာပေါ့အခုကတော့ presidential statement ဆိုတာကဥက္ကဋ္ဌရဲ့ကြေညာချက်ဆိုတာကသူ့ရဲ့သဘောတရားကိုသူထုတ်ပြန်လိုက်တဲ့သဘောပေါ့လေအဲ့တော့ကျွန်တော်တို့ကတော့အစရေကဟိုဒီဟာလက်မလို့ကျင်ပါဘူးနောက်ဟိုသူရဲ့ကောင်စီကဒီလူခွင့်ရင်းနဲ့ပတ်သက်တဲ့ကိစ္စကိုဝင်ရောက်ပြီးတော့ဟိုကြိုက်တွယ်ဖို့စဉ်းစားဖို့ကျွန်တော်တို့မှာခွင့်အာဏာလည်းမရှိဘူးကျွန်တော်အဲ့လိုသဘောထားတယ်လေအဲ့တော့တိုးတော်လည်းပဲအခုကဟိုဖီးအားတွေကအပြူဆန်ဖီးအားတွေသိပ်မြားနေတဲ့ခါကျတော့တို့ကလည်းဟိုတခုတော့လောက်ရမယ်ဆိုရဟာနဲ့တို့လုတ်သွားတဲ့သဘောပါပဲလုတ်နေတယ်ဆိုရခါကျတော့အရှိလည်းပဲကျွန်တော်တို့ကဒီဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ရဲ့ဟိုနိုင်ငံတော်ဆိုရရဲ့အခုလုတ်နေတဲ့ကျွန်တော်တို့ဟိုပါတော့ဟိုလုပ်ငန်းစဉ်တွေအတိုင်းပဲကျွန်တော်တို့ကလုပ်နိုင်တဲ့ဟာတွေကိုကျွန်တော်တို့ဆက်ပြီးလုပ်သွားမယ်လုပ်တင်လုပ်ထိုက်တာတွေကျွန်တော်တို့လုပ်သွားမှာပါအဲ့တော့ဒီဟာနဲ့ပတ်သက်ပြီးတော့ဟိုကျွန်တော်တို့ resolution မဟုတ်ဘူးသူတို့ရဲ့သဘောထားကိုဟိုကျွန်တော်ပေါ်ပြတဲ့ညင်ညာချက်ဖြစ်တဲ့အခါကျတော့ဟိုတဆုံတရားလူရင်းဆောင်ဆရာအရေးယူဖို့ကျွန်တော်တို့ဟိုဟလာဟိုစီနောက်အားရှိတဲ့အချက်လက်တွေတော့မဟုတ်ဘူးဆိုတော့အဲ့ဒါတော့အတင်းနဲ့ထားပြီးပြောချင်တယ်အဲကျွန်တော်တို့အနေနဲ့လုတ်တင်လုတ်ထိုက်တာဆိုရအခုလုတ်နေတဲ့အစီအစဉ်တွေတိုင်းပဲကျွန်တော်တို့ဆက်ပြီးတော့တုတ်သွားဖို့ရှိပါမယ
်ဟုတ်ကဲ့တမတ်ကြီးအဲလုံခြုံရေးကောင်စီရဲ့အခုလိုကြေညာချက်ပေါ်မှာတော့ဒီမြန်မာနိုင်ငံအနေနဲ့မြန်မာဘက်ကကန့်ကွက်တယ်ဆိုတာမျိုးအတိအကျမျိုးပြောသွားတယ်လို့လည်းဟိုကျမတို့နားလည်ပါတယ်ဒီပေါ်မှာတမတ်ကြီးရောရှင်းပြလို့ရမှာရှင
်ကျွန်တော်တို့ကအစကတည်းကဟိုကဒီလုံခြုံရေးကောင်စီကဒီကိစ္စကိုထပ်ပြီးတော့ဘာမှဟိုကျွန်တော်တို့အရေးယူဆောင်ရွက်ဖို့မလိုဘူးဆိုတော့ကျွန်တော်တို့လည်းဟိုအခုပြောထားပြီးသားပါတို့တော့လည်းပဲဟိုခုနပြောသလိုပေါ့ဒီအနောက်နိုင်ငံဒီလုံခြုံရေးကောင်စီထဲမှာပါတဲ့အနောက်နိုင်ငံအုပ်စုတွေနောက်တစ်ခါကျွန်တော်တို့ဒီ OIC အဖွဲ့ဝင်နိုင်ငံတွေပေါ့နော်အဲသူတို့ရဲ့အင်အားစုကများတယ်သူတို့ရဲ့ဖိအားတွေပေါ့အဲ့ဒါကြောင့်နောက်တစ်ခုကလည်းကုလသမဂ္ဂတူညီမှုချုပ်တို့ပါတို့ကိုယ်တိုင်ကကုလသမဂ္ဂပတ်ကံတွေပေါ့ဖိအားတွေကလည်းများတဲ့အခါကျတော့နောက်ဆုံးကျတော့ဒီဟာကိုအများရဲ့စံနှန်းနဲ့သူတို့ဒီဟာဟိုတစ်ခုခုကိုလုံခြုံရေးကောင်စီကလုပ်ရမယ်ဆိုတဲ့ဖိအားကြောင့်ဒီကံကြောင့်ဒီလိုဖြစ်သွားတယ်ကျွန်တော်တို့ကသူ့တဘောပေါက်ပါတယ
်အဲ့ဒီမှာရှိတဲ့ဒီဒုက္ခသည်တွေရဲ့အရေးပေါ့နော်ဟိုအဲ့ဒီကိစ္စကိုနှစ်နိုင်ငံညှိနှိုင်းဆောင်ရွက်နေတဲ့အနေအထားကိုလည်းလုံခြုံရေးကောင်စီကဆွေးနွေးသွားတယ်လို့ဒီဘင်္ဂလားဒေ့ရှ်ဘက်ကတုံ့ပြန်ပြောဆိုသွားတာလည်းရှိတယ်ဒီပေါ်မှာရောတမတ်ကြီးရဲ့အဲ့ဒီဘင်္ဂလားဒေ့ရှ်ဘက်ကတုံ့ပြန်ပြောဆိုတဲ့ပေါ်မှာတမတ်ကြီးရဲ့သဘောထားဘယ်လိုရှိပါလဲရှင
်ကျွန်တော်တို့ကအခုဆိုရင်ကျွန်တော်တို့ဒီဘက်ကိုရောက်သွားတဲ့လူတွေပေါ့လေသူတို့ကိုပြန်လာဖို့ကိစ္စတွေလည်းကျွန်တော်တို့ကနှစ်ဖက်ကိုကျွန်တော်တို့ဆွေးနွေးညှိနှိုင်းနေတယ် သူတို့လုပ်ငန်းအစီအစဉ်ပေါ့လုပ်ငန်းဘယ်လိုကောင်းတဲ့ဖော်မလဲဆွဲလုပ်ငန်းအစီအစဉ်အားလည်းကျွန်တော်တို့ဆွေးနွေးမိနိုင်ရတာဖြစ်တယ်မကြခင်လည်းပဲသဘောတူညီချက်ရပြီးတော့ကျွန်တော်တို့ကဒီလုပ်ငန်းကိုစတင်နိုင်မှာပေါ့နော်အဲ့တော့ဒီအစီအစဉ်တိုင်းပဲကျွန်တော်တို့ပွားမှာပါသူတို့ကတော့ဘန်ဂလားဒေ့ရှ်ကတော့ထုတ်စံတိုင်းပဲသူတို့ကတော့ဒီမှာကဟိုကုသသမဂ္ဂမှာရှိတဲ့ကျွန်တော်တို့ဟို level တိုင်းမှာပေါ့သူတို့ကဖိအားတော့ပေးနေတာပဲသို့တော်လည်းပဲကျွန်တော်တို့လည်းပူးပေါင်းဆောင်ရွက်နေတယ်အခုဆိုလို့ရှိရင်ကျွန်တော်တို့သူတို့ဘက်ကဟိုပြည်တိုင်းဝန်ကြီးတလောကလာသွားတယ်ကျွန်တော်နိုင်ငံကြီးဝန်ကြီးလည်းကျွန်တော်ဖိတ်ထားတာကျသူတို့နိုင်ငံကြီးဝန်ကြီးလည်းကျွန်တော်စီလာဖို့ရှိတယ်ကျွန်တော်ဘက်ကတော့ဝတရားမပြတ်ပေါ့ဗျာနိုင်ငံချစ်ချင်ရှေ့ရှုပြီးတော့ဒီပြဿနာပြေလည်အောင်ကျွန်တော်တို့ကအကောင်းဆုံးကျွန်တော်ဘက်ကနေပြီးတော့ဆောင်ရွက်တင်တာကိုကျွန်တော်ဆောင်ရွက်နေပါတယ
်ဒီလုံခြုံရေးကောင်စီဥက္ကဋ္ဌကြေညာချက်မှာဒီမြန်မာအစိုးရအနေနဲ့ဒီ UN ကအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ဖို့အပါဝင်ပေါ့နော်ဒီသူတို့ဒီစုံစမ်းစစ်ဆေးရေးအချက်လက်ရှာဖွေရေးအဖွဲ့ကိုကိုစေလုံးမဲ့ကိစ္စကိုလည်းလက်ခံဖို့သူတို့တိုက်တွန်းသွားတဲ့အပိုင်းအဲ့ဒီရဲ့အဲ့ဒီသဘောထားပေါ်မှာရောတန်မတ်ကြီးရဲ့အမြင်ဘယ်လိုရှိပါလဲရှင
်ချက်ချက်ရှာဖွေရတော့ကျွန်တော်တို့လူခွင့်ရေးကောင်စီကလည်းပဲအဲ့ဒီဟာပေါ်ပြထားပြီးသားပဲလေကျွန်တော်တို့အနေနဲ့ကကိုယ်နိုင်ငံရဲ့အခြေအနေကလောလောဆယ်အဲ့ဒီဟာကိုဟိုကျွန်တော်တို့ဒီကိစ္စကိုတော့ကျွန်တော်လက်ခံနိုင်တဲ့အခြေအနေမရှိဘူးပေါ့ဗျာအဲ့တော့ကျွန်တော်ဒီဟာလည်းတိုက်တွန်းတဲ့ဟာလည်းပဲကျွန်တော်ဟိုနိုင်ငံရဲ့အခြေအနေပေါ်မှာမူတည်ပြီးတော့ပဲကျွန်တော်တို့အကောင့်တွေဖော်သွားဖို့ပဲရှိမှာပဲ
လုံခြုံရေးကောင်စီရဲ့ကြေညာချက်မှာထူးခြားတာကသူတို့ ethnic cleansing တို့ genocide တို့အဲ့လိုမျိုးပေါ့နော်ဟိုဆိုတော့ခေါ်ဝေါ်ဝါဟာရာတွေဟိုတုံးဆွဲထားတာမတွေ့ရဘူးရှင်ဒီပေါ်မှာတတ်မှတ်ကြီးရဲ့အမြင်ရောဘယ်လိုရှိပါလဲရှင
်အမှန်ကတော့ဒီဟာတွေကဟိုလုံးဝဟိုအချင်းမြင့်မရှိတဲ့သကလုံးသုံးလုံးတွေပေါ့ဗျာအဲ့တော့သုံးလုံးတွေတဲ့လူတွေကလည်းနည်းပါတယ်အမှန်တရားပသက်မှမှာလည်းပဲဒီသကလုံးသုံးလုံးတွေဆိုဟိုနိုင်ငံဆိုတာလက်ချိုးရည်လို့ရပါတယ်အများစုကတော့လည်းတိနာနိုင်နေကြတယ် ethnic cleansing မဟုတ်ဘူးဟုတ်ဆိုတဲ့ဟာ now crimes against humanity မဟုတ်ဘူးဆိုတဲ့ဥစ္စာအများစုကသိကြတယ်အဲ့တော့နိုင်ငံရေးကပြောနေကြတဲ့တချို့ယူလို့ရတဲ့နိုင်ငံအနည်းငယ်ကသာဒီဟာကိုရင်းနှီးမျိုးပြောနေကြတာပါအဲ့ဒါကြောင့်ဒီဟာကိုဒီဟိုကျွန်တော်တို့ဒီ presidential statement ကိုဟိုသူတို့အထက်မှာရှိနိုင်တဲ့အခါကျတော့ဒီအမှန်တရားတွေကိုကျွန်တော်တို့ကာကွယ်ပြီးတော့ပြောဖို့အတွက်လည်းသူတို့ကျွန်တော်တို့ရှိမှာပေါ့သူတို့ဖွဲ့ထဲမှာလည်းသူတို့ရှိကြမှာပေါ့
မင်းဂျင်းနေကတာမတ်ကြီးဦးဟောက်တူဆွမ်းကိုဆက်သွယ်ပြီးတော့မိမန်ထားတာနားဆင်ကြရတာဖြစ်ပါတယ်တို့ရရှိမြခင်ဗျာအမေရိကန်ပြည်တော်စုမှရောက်ရှိနေကြတဲ့ကရင်တိုင်းသားတွေကမနေ့ကဝါရှင်တန်ဒီစီမှာရှိတဲ့လွှတ်တော်အဆောက်အဦရဲ့ရှေ့မှာစုယုံကြပြီးတော့မြန်မာနိုင်ငံအတွင်းလူနည်းစုတိုင်းသားတွေပေါ်လူမျိုးစုလောက်တုတ်တင်ရှင်းလင်းမှုတွေပြုလုပ်နေတာကိုအမေရိကန်အစိုးရကအကာအကွယ်ပေးဖို့နောက်ပြီးတော့ပြည်ပင်ပြောင်းလဲရေးတွေမှာအလုံးပါဝင်ကူညီဖို့စတဲ့အကြောင်းအရာတွေကိုဆန္ဒထုတ်ဖော်တောင်းဆိုခဲ့ကြပါတယ်ကိုယ်တိုင်သွားရောက်ပြီးတော့တရင်ယူခဲ့တဲ့ VOE ဝိုင်းတော်သူရှားဖောင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
။ပြီးတော့စုယုံကြရတယ
်မြန်မာနိုင်ငံအနောက်ဘက်ခြမ်းရခိုင်ပြည်နယ်ကအခြေအနေတွေကိုနိုင်ငံတကာကအာရုံစိုက်နေချိန်မှာပဲအမေရိကန်ပြည်ထောင်စုမှရောက်ရှိနေထိုင်ကြတဲ့ကရင်တိုင်းရင်းသားထောင်နဲ့ချီမြို့တော်ဝါရှင်တန်ဒီစီမှာစုယုံပွဲပြုလုပ်ခဲ့ကြပြီးကရင်ပြည်နယ်ကလူခွင့်ရချိုးဖောက်မှုအခြေအနေတွေကိုမိမောင်းထိုးပြခဲ့ပါတယ်ကရင်တိုင်းရင်းသားတွေအပါအဝင်မြန်မာနိုင်ငံအတွင်းမှာရှိနေတဲ့တိုင်းရင်းသားတွေအားလုံးကိုလူမျိုးတုံးတက်ဖြတ်မှုနဲ့လူမျိုးစုလိုက်တုတ်တင်ရှင်းလင်းမှုတွေကနေအမေရိကန်အစိုးရကအကာအကွယ်ပေးပြီးဆက်လက်ထောက်ပံ့ကူညီပေးသွားဖို့တောင်းဆိုတဲ့အနေနဲ့အခုလိုလာရောက်စုယုံကြတာဖြစ်တယ်လို့စုယုံပွဲဖြစ်မြောက်ရေးအတွက်ဦးဆောင်စီစဉ်နေသူတွေထက်ကတူဦးဖြစ်တဲ့မော်ရီဆန်ဂျော်နီကပြောပါတယ
်တို့ကဒီမှာဒီနေ့ဒီမှာကျွန်တော်တို့လာတာကတော့ကျွန်တော်တို့ဟိုဆောက်ဆန္ဒပြတာမဟုတ်ဘူးလာပြီးတော့ supporting လုပ်တာဟို advocacy လုပ်တယ်ဆိုတော့လူတွေပေးသိချင်တယ်ကျွန်တော်တို့ part of this society ဘောနော်ကျွန်တော်ဘာဖြစ်လဲဆိုတော့ပြည်တွင်းစစ်ကြီး68နှစ်ကြာမှာသိင်းနဲ့ခြေတော့ကျွန်တော်မြန်မာပြည်သားတွေကတခြားနိုင်ငံမှာကြုံဘဝနဲ့အသက်ရှင်နေရတယ်သူဆိုအသက်တွေဆုံးရှုံးတယ်ဘာမှမရပဲねဒါကဒီလိုကျွန်တော်ဆက်နေလို့မရတော့အစိုးရမှာအများကြီးတာဝန်ရှိတယ်ကျွန်တော်အစိုးရယူပဲကျွန်တော်ဖိရောမပြောကျွန်တော်တို့ကိုယ်တိုင်မှာလည်းတာဝန်ရှိတဲ့အတွက်ကြောင့်ကျွန်တော်လာရချင်းဖြစ်ပါတယ်
ကရင်တိုင်းဒေသတွေအများစုနေထိုင်တဲ့မြန်မာနိုင်ငံအရှိဘက်ချင်းကအခြေအနေနဲ့ပတ်သက်လို့တော့မနီဆိုတာကရင်အဖွဲ့အစည်းရဲ့ project manager လည်းဖြစ်တဲ့ Morrison Johnny ကအခုလိုပြောပါတယ
်။အရှိဘက်ကအချမ်းကတော့အခြေအနေကတော်တော်ဆိုးပါတယ်။ဘာဖြစ်လဲဆိုတော့စားစရာမရှိဘူး၊ဈေးဝါးတွေမရှိဘူး၊လူတွေဖျားတယ်၊မနေ့ပြန်တွေ့သူတို့နေရာမရှိဘူး။ဆိုလိုချင်တာကတော်တော်ဆိုးရင်စရာကောင်းပါတယ်။လူတွေကဒါတွေကိုမေ့ပျောက်နေတဲ့အတွက်ကြောင့်ကျွန်တော်ဒီကနေ့လာပြီးပြောရချင်းဖြစ်ပါတယ်။
အမေရိကန်အစိုးရကိုအကူအညီတောင်းဆိုဖို့တခုထက်အတွက်အခုလိုလာပြီးစုယုံကြတာမဟုတ်ကြောင်းမြန်မာနိုင်ငံပြုပြင်ပြောင်းလဲရေးအတွက်အားလုံးအတူတကွပါဝင်ကူညီကြဖို့လိုတဲ့ဆိုတာကိုပြသတဲ့အနေနဲ့လာရောက်စုယုံကြတာဖြစ်တယ်လို့လည်းသူကဆိုပါတယ်မြန်မာနိုင်ငံအနောက်ဘက်ရခိုင်ပြည်နယ်အတွင်းမှာဖြစ်နေတဲ့ပဋိပက္ခတွေကြောင့်ထွက်ပြေးတိမ်းရှောင်ကြတဲ့လူတွေနဲ့ပတ်သက်ပြီးတော့လည်းမြန်မာပြည်ဒီမိုကရေစီအရေးမှာပါဝင်လှုပ်ရှားသူလည်းဖြစ်စုယုံပွဲကိုစီစဉ်တဲ့သူတွေထက်ကတူဦးလည်းဖြစ်တဲ့ Stephanie Drake ကအခုလိုပြောပါဗျာ
Everyone here thinks that what's happening to the Rohingya is poor
လူဟင်ဂျာဒုက္ခတွေတွေကြုံနေရတဲ့အဖြစ်အပျက်တွေကတိတ်ကိုဆိုးရတယ်လို့ကျွန်မမြင်ပါတယ်ကျွန်မတို့သူတို့နဲ့အတူသွေးစည်းညီညွတ်မှုကိုပြပါတယ်အခုဆန္ဒပြတဲ့သူတွေဟာပြီးခဲ့တဲ့ဆယ်စုနှစ်တွေအတွင်းကရင်ရှမ်းအနေနဲ့မြန်မာပြည်တလွားကလူပေါင်းစုံပေါ်ကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေကြောင့်ထုတ်ဖော်ပြောဆိုပါတယ်သူတို့အတိုင်းဝိုင်းသူတို့လူမျိုးအတွက်တွေမကပါဘူးမြန်မာနိုင်ငံအတွင်းတခြားဒေသကလူတွေကြုံရတဲ့အခြေအနေကိုပါပြောဆိုတာပါအိုးရင်ဆုံးခွာခဲ့ရသူနေရက်ကအနှင်ခံရသူအလုံးအတွက်သူတို့ရက်တီပြကြတာပါ
ဒီစုရုံပွဲပြီးရင်တော့ပွဲစီစဉ်တဲ့တာဝန်ရှိသူတချို့အမေရိကန်လွှတ်တော်ကိုသွားပြီးဒုက္ခသည်ရေးဆိုင်ရာအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံဖို့ရှိပြီးမြန်မာစစ်တပ်ပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေပြန်ပြီးချမှတ်ဖို့တောင်းဆိုသွားဖို့ရှိတယ်လို့လည်းစတက်ဖနီဒရက်ကပြောပါတယ်မြောက်ကယ်ရိုလိုင်းနားပြည်နယ်ကနေပြီးတော့ဒီစုရုံပွဲကိုတက်ရောက်လာတဲ့ကိုအာကီကတော့သူဒီပွဲကိုတက်ရောက်လာရတဲ့အပေါ်ဂုဏ်ယူမိကြောင်းအခုလိုပြောပါတယ်
တိုင်းဒါအားလို့ရဲ့ကုစလေပေါ့ကျွန်တော်တို့လာတာကျွန်တော်ရဲ့အားလို့အခွင့်ရေးတန်းတူရအောင်ကျွန်တော်တို့ဒီညီမချင်းနဲ့လာခဲ့တာပေါ့
အမေရိကန်ပြည်ထောင်စုမှာရောက်ရှိနေထိုင်ကြတဲ့ကရင်တိုင်းဒါဥယေ9000လောက်ရှိတယ်လို့ဆွေယုံပွဲစီစဉ်သူတွေကပြောပါတယ်ဝါရှင်တန်ဒီစီမှာလာရောက်ဆွေးနွေးကြတဲ့ကရင်တိုင်းရင်းသားတွေနဲ့တသားတည်းရှိကြောင်းပြသတဲ့အနေနဲ့မနစ်နိုဝင်ဘာလ6ရက်နေ့မှာအမေရိကန်ပြည်ထောင်စုအနောက်အလယ်ပိုင်းနီဘရက်စကာမှာလည်းကရင်တိုင်းရင်းသားတွေရာနဲ့ချီဆွေးနွေးခဲ့ကြသလိုကမ္ဘာတဝန်းမှာရှိကြတဲ့ကရင်တိုင်းရင်းသားတွေကလည်းလူမှုကွန်ရက်ဘဝကနေတဆင့်ဒီဆွေးနွေးပွဲနဲ့တသားတည်းရှိကြောင်းမှတ်ချက်တွေနဲ့အတူဓာတ်ပုံတွေရေးသားမျှဝေခဲ့ကြပါတယ်ရှင်
။ဒါကတော့ကိုရိုင်းတရင်တွားရောက်ယူခဲ့တဲ့ရှာဖောင်ပြောပြသွားတာဖြစ်ပါတယ်။မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းတွေကတော့ဒီလောက်ပါပဲခင်ဗျာအခုတော့နိုင်ငံတကာသတင်းတပုတ်ကိုဆက်ချင်ပါတယ်အာရှ၅နိုင်ငံကိုခီးထွက်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်မှာဂျပန်နိုင်ငံကနေတောင်ကိုရီးယားကိုဒီကနေ့ခီးဆက်ပါလိမ့်မယ်မြောက်ကိုရီးယားအရေးကသမ္မတထရမ့်ရဲ့အခုခီးစဉ်မှာအဓိကလွှမ်းမိုးထားတဲ့အကြောင်းအရာဖြစ်ပါတယ်နှစ်ရကြာဂျပန်ခီးစဉ်မှာသမ္မတထရမ့်ဘာတွေဆွေးနွေးခဲ့တယ်လဲဆိုတာနဲ့တောင်ကိုရီးယားမှာရောဘာလို့အစီအစဉ်နေရှိတယ်လဲဆိုတဲ့အကြောင်းကို VOA သတင်းတောက်စတီဗ်ဟာမင်းသတင်းပေးပို့ထားတာကိုကိုကျော်အောင်လင်းကဆက်ပြီးတော့ပြောပြပေးပါလိမ့်မယ်ခင်ဗျာ
မြောက်ကိုရီးယားရဲ့နျူကလ িয়ার ဆန်တက်မှုနဲ့မစ်ဆိုင်းဒုံးကျည်ပစ်လွတ်နေတဲ့ကိစ္စတွေကိုတုံ့ပြန်သွားဖို့လမ်းကြောင်းအလုံးကိုအစင်းသင့်ပြင်ထားတယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကသတင်းတောက်တွေကိုမနေ့ကပြောကြားခဲ့သလိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းမဟာဗျူဟာမြောက်တဲကြီးခံတဲ့ခက်ကကုန်းခဲ့ပြီလို့ဆိုပါတယ်ဂျပန်နိုင်ငံတိုကျိုမြို့တော်မှာမနေ့တုန်းကကျင်းပခဲ့တဲ့ခေါင်းဆောင်တို့ရဲ့ပူးတဲ့သတင်းစာရှင်းလင်းပွဲမှာမြောက်ကိုရီးယားရေးနဲ့ပတ်သက်ပြီးတော့တွစ်ဆုံဆွေးနွေးမှုလုပ်เสียအကြောင်းမရှိသလိုအခုချိန်ကဖိအားတွေကိုအပြင်းထန်ဆုံးပေးရမယ့်အချိန်ရောက်နေပြီလို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကပြောပါတယ
်။ Sexual Sensors については、マトランプ大統領との間で。
ノコリア議員ねပတ်သက်ပြီးတော့တမနာထရမ့်နဲ့အတူယာနှုံးပြည့်ရက်တည်သွားမယ်ဆိုတာကိုကျွန်တော်တို့အသေးချာပြောခဲ့ပါတယ်။နိုင်ငံတကာတိုင်ဝမ်ကနေပြီးတော့မြောက်ကိုရီးယားကိုဖိအားတွေတိုးမြှင့်ပေးကြဖို့တရုတ်နဲ့ရုရှားပါဝင်သက်ဆိုင်ရာနိုင်ငံတွေကိုအမေရိကန်နဲ့ဂျပန်အတူတွဲပြီးတော့ချင်းကပ်လှုပ်ဆောင်သွားကြမှာပါလို့ဝန်ကြီးချုပ်အာဘေကဂျပန်စကားနဲ့ပြောခဲ့တာပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার ဆန်တက်မှုတွေနဲ့တာဝဲပစ်မစ်ဆိုင်းတုံးကြီးတွေဂျပန်နိုင်ငံကိုကြော်ပြီးတော့ပစ်ခတ်ခဲ့တာတွေကနိုင်ငံတကာရဲ့ငြင်းငြမ်းမှုနဲ့တည်ငြိမ်မှုတွေကိုချိမ့်ချောက်နေတဲ့ကိစ္စတွေပဲလို့သမ္မတထရမ့်ကပြောပါတယ
် The era of strategic patience is over
မဟာဗျူဟာကြကြတီးခံတဲ့ခေတ်ကကုန်ခဲ့ပါပြီကျွန်တော်ပြောတာတွေကတိတ်ပြီးတော့ပြင်းထန်လွန်းတယ်လို့တချို့ကပြောကြပါတယ်ဒါပေမဲ့လွန်ခဲ့တဲ့25နှစ်ကျော်ကာလအတွင်းအပြောဆိုတွေတိတ်ပြော့ခဲ့လွန်းလို့ဘာတွေဖြစ်ခဲ့တယ်လဲဆိုတာကြည့်ကြပါဦ
းမြောက်ကိုရီးယားပြည်သူတွေနဲ့ပတ်သက်တဲ့မေးမြန်းမှုကိုတော့သမ္မတထရမ့်ကမေးရတဲ့အခြေအနေတွေအောက်မှာရှိနေတဲ့ပြည်သူတွေအတွက်အပြေရှာနိုင်တဲ့အခြေအနေရှိလာလိမ့်မယ်လို့ညွှန်လင်းရတဲ့အကြောင်းပြောပါတယ
် They're under a very repressive regime
မြောက်ကိုရီးယားပြည်သူတွေကတိတ်ဖိနှိပ်လွန်းတဲ့အစိုးရတစ်ခုအောက်မှာရှိနေတာပါအဆုံးစုံပြောရရင်ဖြည့်ရှင်းလို့ရမယ့်အခြေအနေရှိလာလိမ့်မယ်ဒါကအားလုံးအတွက်ပိုကောင်းတဲ့အခြေအနေဖြစ်လာပါလိမ့်မယ
်ဂျပန်နိုင်ငံမှာရှိနေတဲ့ထောင်နဲ့ချီတဲ့အမေရိကန်တပ်ဖွဲ့အနေနဲ့ပတ်သက်ပြီးတော့လဲသမ္မတထရမ့်ကသတင်းစာရှင်းလင်းပွဲမှာအလေးထားပြောဆိုခဲ့ပြီးမြောက်ကိုရီးယားရဲ့မစ်ဆိုင်းဒုံးကျည်တွေကိုကာကွယ်ရေးမှာအထောက်အကူပြုနိုင်တဲ့အမေရိကန်ရဲ့စစ်တုံးပစ္စည်းကိရိယာမြောက်များကိုလည်းဂျပန်ဆိုအကဝယ်ယူလိုက်မယ်လို့မျှော်လင့်တဲ့အကြောင်းလည်းပြောခဲ့ပါတယ်။သမ္မတထရမ့်ဟာဂျပန်ကနေပြီးတော့တောင်ကိုရီးယားနိုင်ငံကိုဒီကနေ့ခီးဆက်မှာဖြစ်ပြီးအဲ့ဒီမှာနှစ်ရက်ကြာပါလိမ့်မယ်။ဒီခီးစဉ်တွင်တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့လည်းတွေ့ဆုံမှုရှိတဲ့အပြင်တောင်ကိုရီးယားလွှတ်တော်မှလည်းသမ္မတထရမ့်မင်းငွန်းပြောဆိုဖို့ရှိပါတယ်။တောင်ကိုရီးယားကိုရောက်တဲ့အခါမှာလည်းမြောက်ကိုရီးယားရေးအပြင်းထန်ဆုံးဖိအားတွေပေးမယ့်ကိစ္စပြောဆိုပါလေဦးမယ်။ဆနှစ်ရက်ကြာမဲ့သမ္မတထရမ့်ရဲ့အာရှ၅နိုင်ငံခီးစဉ်မှာတောင်ကိုရီးယားနိုင်ငံဟာဂျပန်ပြည်ရင်ဒုတိယရန်နာမဲ့နိုင်ငံလည်းဖြစ်ပါတယ
်။ VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာအခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40လို့အပြင်လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာနားဆင်ကြမယ့်အထင်မှာဆိုရင်တော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြပြီးမှဖြစ်တယ်လို့မနေ့ကင်းအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြဖို့ရှိပါတယ်အပတ်စဉ်အစီအစဉ်တင်ဆက်နေတဲ့ဒုတာဆုံးလင်းအမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လင်းပေးမှာပ
ါ中共十九届一中全会上选举
ဒါကတော့အပတ်စဉ်ထုတ်လင်းနေတဲ့စီဝါရေးခန္ဓာမှာနားဆင်ကြဖို့ရှိပါတယ်အခုအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုမူရင်းအပေါ်မပြတ်တင်ပြပေးပါမယ်အရင်ဆုံးတင်ပြပေးခြင်းကတော့မြန်မာစစ်တပ်အပေါ်အမေရိကန်ပြည်ထောင်စုကဒဏ်ခတ်အရေးယူမှုပြုလုပ်ခြင်းဟာရတအစိုးရအတွက်အနောက်ရှေ့အဟန်တာဖြစ်စေလိမ့်မယ်လို့မြန်မာနိုင်ငံဘက်ကပြောတဲ့အကြောင်းရေးသားထားတဲ့စင်ကာပူနိုင်ငံတို့ The Strait တိုင်းကသတင်းဆောင်မှာပဲဖြစ်ပါတယ်။ရိုဟင်ဂျာမွတ်စလင်တွေကိုပြင်းပြင်းထန်ထန်အရေးယူကိုင်တွယ်ဆောင်ရွက်ခဲ့မှုတွေကြောင့်မြန်မာစစ်တပ်ပေါ်ပြစ်မှတ်ထားဒဏ်ခတ်အရေးယူမှုတွေပြုလုပ်ဖို့အမေရိကန်ပြည်ထောင်စုရဲ့စဉ်းစားချက်ဟာတက်တမ်းနုနယ်သေးတဲ့မြန်မာအစိုးရအနေနဲ့စစ်ဘုတ်ချုပ်ကြီးတွေနဲ့အာဏာခွဲဝေကျင့်သုံးနေတဲ့အခြေအနေကိုအဟန်တာဖြစ်စေလိမ့်မယ်လို့ဒေါ်အောင်ဆန်းစုကြည်ရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောလိုက်ပါတယ်။မြန်မာနိုင်ငံဟာဒီမိုကရေစီစနစ်စီပြန်သွားနေပြီဆိုပြီးတော့မနစ်ကရုပ်သိမ်းပေးလိုက်တဲ့ဒဏ်ခတ်အရေးယူမှုတွေကိုပြန်လည်ချမှတ်ဖို့အတွက်အမေရိကန်အထက်လူတော်ကအဆိုပြုခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံအနေနဲ့စီးပွားရေးပြန်လည်ကောင်းမွန်လာဖို့အတွက်ပြည်တွင်းတည်ငြိမ်မှုရှိဖို့လိုအပ်ပါတယ်။နိုင်ငံတကာကနေဒဏ်ခတ်အရေးယူမှုတွေချမှတ်လာမယ်ဆိုရင်ခရီးသွားလာသူတွေနဲ့စီးပွားရေးရင်းနှီးမြှုပ်နှံမှုတွေကိုဓာတ်ရိုက်ထိခိုက်မှုဖြစ်စေပြီးနောက်ထပ်အကျိုးဆက်တွေလည်းအများကြီးရှိနေပါတယ်လို့ပြောခွင့်ရသူဦးစော်ထီကပြောတဲ့အကြောင်းရေးသားထားပါတယ်။အရသာဆိုရအနေနဲ့စစ်တပ်နဲ့လက်တွဲပြီးတော့လှုပ်ဆောင်စရာတွေရှိနေသေးပြီးနိုဝင်ဘာလ15ရက်နေ့ကျရင်မြန်မာနိုင်ငံကိုရောက်ရှိလာမယ့်အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကိုလည်းအဲ့ဒီအကြောင်းတွေရှင်းပြပြောဆိုမှာဖြစ်တယ်လို့သူကပြောပါတယ်။တမ်းပြည်ပြန်လည်တည်ဆောက်ရေးကအစိုးရတစ်ခုတည်းလုပ်လို့မရတဲ့အကြောင်းတမ်းတော်လည်းပူးပေါင်းပါဝင်မှုလိုအပ်ကြောင်း2008ဖွဲ့စည်းပုံအခြေခံဥပဒေကြားအစစအရာရာတက်မတော်နဲ့ညှိနှိုင်းပြီးတော့လှုပ်ဆောင်ရမှာဖြစ်တယ်လို့သူကပြောတဲ့အကြောင်းရေးသားထားပါတယ်။အဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေဆိုတာကမြန်မာနိုင်ငံဒီမိုကရေစီပြုပြင်ပြောင်းလဲမှုမဖြစ်ခင်စစ်အစိုးရကရေးဆွဲခဲ့တာဖြစ်တယ်လို့ထောက်ပြထားပါတယ်။ဒဏ်ခတ်ရေးယူမှုနဲ့ဖိအားပေးမှုတွေကအစိုးရရဲ့ကြိုးပမ်းဆောင်ရွက်ချက်တွေကိုထိခိုက်စေပါလိမ့်မယ်။စစ်တပ်ရဲ့စီးပွားရေးတွေမကပါဘူး။စီးပွားရေးရင်းနှီးမြှုပ်နှံမှုတွေအားလုံးကိုထိခိုက်စေပါလိမ့်မယ်လို့ပြောတဲ့အကြောင်းရေးသားထားပါတယ်။နောက်ဆက်လက်တင်ပြပေးချင်တာကတော့မြန်မာနဲ့ကုန်သွယ်ရေးအဆက်ဖြတ်ဖို့အချိန်ရောက်နေပြီဆိုပြီးတော့တိုက်တွန်းရေးသားထားတဲ့ Dhaka Tribune သတင်းစာရဲ့ Editor အာဘော်ဖြစ်ပါတယ်။မြန်မာစစ်တပ်ကအပြစ်မဲ့တဲ့ကလေးငယ်တွေ၊ကိုဝင်ဆောင်အမျိုးသမီးတွေအပါအဝင်လူနည်းစုရိုဟင်ညာတွေအပေါ်မညာမတာဘလို့ကျူးလွန်မှုတွေပြုလုပ်နေတယ်ဆိုတာကိုသိထားတဲ့ Bangladesh နိုင်ငံအနေနဲ့အသိစိတ်ရှိရှိနဲ့ဘလို့တုံ့ပြန်တဲ့လဲဆိုပြီးတော့အစချီရေးသားထားပါတယ်။သူတို့နေထိုင်ရာပြည်နယ်အတွင်းအကြမ်းဖက်မှုတွေကနေထွက်ပြေးလာကြတဲ့လူသားတွေအတိတ်ဒုက္ခရောက်နေကြတာကိုလစ်လူရှုပြီးဘင်္ဂလားဒေ့ရှ်နိုင်ငံဟာမြန်မာနိုင်ငံနဲ့ကုန်သွယ်မှုတွေဆက်ပြီးတော့ပြုလုပ်နေပါတယ်။မြန်မာတွေရဲ့အကျဉ်းသားကင်းမဲ့စွာညှဉ်းပန်းနှိပ်စက်မှုကြောင့်ထွက်ပြေးလာကြပြီးဆားလောင်မွတ်တိတ်ကတောကတွေဝင်နေကြတဲ့တန်းလောက်ရှိတဲ့ဒုက္ခတွေကြောင့်အစကတည်းကလူကြီးပောက်ကွဲမှုဖြစ်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအတွက်ဝင်တော့ဝင်ဖို့ကြီးဖြစ်နေရပါတယ်။စိတ်မကောင်းစရာအချက်ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံဟာအခုထိကိုယ်ပေါ်မကောင်းတဲ့အိန္ဒိယနိုင်ငံစီကနေဆန်နဲ့လောင်စာစီတွေဝယ်ယူတင်သွင်းနေစေရှိနေတာပါပဲလို့ရေးသားထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံအတွက်စားနပ်ရိက္ခာဖြစ်တင်းဖို့လိုအပ်တယ်ဆိုတာကိုနားလည်သဘောပေါက်ပေမဲ့မြန်မာနိုင်ငံဟာကုန်သွယ်ဘက်နိုင်ငံအဖြစ်ရှိနေဖို့လိုအပ်ရလားဆိုပြီးတော့လည်းမေးခွန်းထုတ်ထားပါတယ်။ကုန်သွယ်ဘက်နိုင်ငံပေါ်ထားရှိတဲ့ကျွန်ုပ်တို့ရဲ့မူဝါဒကိုရှင်းရှင်းလင်းလင်းအသိပေးဖို့လိုအပ်ပါတယ်။အဲ့ဒါကတော့မြန်မာနိုင်ငံအနေနဲ့လူခွင့်ရေးချိုးဖောက်မှုတွေမရက်တန့်သေးသေးနဲ့ရက်တန့်တဲ့အချိန်ထိကုန်သွယ်မှုတွေကိုရက်တန့်ထားမယ်ဆိုတာပဲဖြစ်တယ်လို့ရေးသားထားပါတယ်ခင်ဗျာ
ရုရှားခင်ဗျာ
အုပ်ချုပ်ရေးအစဉ်အဆက်ရဲ့အခြေခံအကျဆုံးရက်ကြီးအုပ်ချုပ်ရေးမှူးများရွေးကောက်ပွဲကိုဒီနှစ်ကုန်ပိုင်းမှာစတင်ကျင်းပတော့မှာဖြစ်ပါတယ်။ NLD အစိုးရလက်ထက်မှာပထမဆုံးအကြိမ်စတင်ကျင်းပမယ့်ရက်ကြီးအုပ်ချုပ်ရေးမှူးများရွေးကောက်ပွဲတွေဟာလက်ရှိမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်ဘလောက်ထိအရေးပါသလဲ၊ဒီရွေးကောက်ပွဲတွေနဲ့ပတ်သက်ပြီးတော့လူထုမှရောဘလောက်ထိနားလည်သဘောပေါက်မှုရှိထားပါသလဲ၊လာမယ့်အင်္ဂါနေ့ညပိုင်းတဲလီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိမန်းလူရဲသရရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်တဲ့ရဲ့ဒီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ယူဆကိုယ့်ရဲ့မိကွန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-5554ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမန်းကြမယ့်သရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
ဒဲလီလိုက်အစီအစဉ်မှာပါဝင်ဆွေးနွေးလို့သူတွေဒီကနေ့ည9:00နာရီမတိုင်ခင် VOE ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံတိုက်တွန်းပါတယ်ခင်ဗျာအခုတော့မနက်ခင်းတိုင်းနားဆင်နေကြအင်္ဂလိပ်စာသင်ခန်းစာကိုလေ့လာနိုင်ကြပါပြီ American Indian 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ
်ဒီကနေ့မင်းတင်ပြမယ် Idiom အသုံးကတော့
Lip service.
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက LIP lip ကနှုတ်ခမ်း SERVICE service ကတစ်ခုခုကိုလှုပ်ဆောင်ပေးတာဆိုတော့ squat ခုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့နှုတ်နဲ့တစ်ခုခုကိုလှုပ်ဆောင်ပေးတာပေါ့ lip service တဲ့လိုက်ဖက်တဲ့ကြိယာကတော့ GIVE give ဒါမှမဟုတ် PAY pay ဖြစ်ပြီးတော့Give lip service, ဒါမှမဟုတ်ရင် pay lip service လို့ပြောလို့ရပါတယ်။ idiom တွေကတော့တခုခုကိုလုပ်ပေးပါမယ်။တခုခုကိုထောက်ခံပါတယ်။သဘောတူပါတယ်ဆိုပြီးတကယ်တော့လက်တွေမှာစိတ်ထဲကမပါနားကြောက်အောင်အပြောတက်တက်လုပ်တာမျိုးတကယ်လက်တွေလုပ်ပေးတာဘာမှမရှိတာကိုဆိုလိုတာဖြစ်ပါတယ်။ဒီလုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ They paid lip service.That the elections will be free and fair, but they had no intention of doing so.
သူတို့ကရွေးကောက်ပွဲကိုလွတ်လပ်ပြီးတရားမျှတပါမယ်လို့လောကလှုပ်ထားခဲ့တယ်လေ။လက်တွေ့မှာတော့ဒီလိုလှုပ်ပြီးဖို့သူတို့မှာရည်ရွယ်ချက်မရှိဘူးလို့အတည်ပြုရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ They paid lip service that the elections will be free and fair.But they had no intention of doing so.
တခုခုကိုသဘောတူပါတယ်ထောက်ခံပါတယ်လုပ်ပေးပါမယ်လို့လောကချောပြီးတကယ်တော့လက်တွေမှာမလုပ်ပေးခဲ့ဘူးအပြောကြီးတသက်ပဲဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ
Give lip service.
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ဒါကတော့ American Indian 3 English စာသင်ခန်းစာကိုတင်ဆက်ပေးခဲ့တာပါအခုတော့အပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးပါတော့မယ်အရင်ဆုံးစီးပွားရေးကဏ္ဍဖြစ်ပါတယ်တန်းပြည်ရဲ့စီးပွားဖွံ့ဖြိုးတိုးတက်မှုအတွက်အထက်ကနေဖိအားပေးတာတွေရော့ကြလာနေပြီဖြစ်တာကြောင့်တရုတ်နိုင်ငံကလက်ရှိမှာအခြေခံအဆောက်အဦတွေပြည်ပြင်ပြောင်းလဲမှုကိုလှုပ်ဆောင်နေပြီးစီးပွားရေးပုံမတည်ငြိမ်ရေးကိုဦးစားပေးပြီးတော့ဆောင်ရွက်လာနေပြီဖြစ်ပါတယ်9နှစ်တကြိမ်ကျင်းပတဲ့19ကြိမ်မြောက်တရုတ်ကွန်မြူနစ်ပါတီညီလာခံကနေတိုင်းပြည်ရဲ့စီးပွားရေးနဲ့တခြားလှုပ်ဆောင်မဲ့ပြည်ပြင်ပြောင်းလဲရေးဆိုင်ရာအစီအစဉ်တွေချမှတ်ခဲ့ပါတယ်။ဒီအကြောင်းကိုအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလှိုင်ကတင်ပြပေးထားပါတယ်ခင်ဗျာ
။တိုင်းပြည်အတွင်းမနစ်မြို့ပေါ်ရာတွေနဲ့ရင်ဆိုင်နေရတာကြောင့်တရုတ်လူမှုအတိုင်းဝိုင်းနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေအတွက်ကွန်မြူနစ်ပါတီအနေနဲ့အားသက်လောင်းပြီးလှုပ်ဆောင်ကြဖို့သမရရှိချင်းဖြင့်ကတိုက်တွန်းလိုက်ပါတယ်။တိုင်းပြည်ကာကွယ်ရေးကိစ္စကနေတရုတ်ပြည်သူတွေနေ့စဉ်ကြင်ကြံနေထိုင်ရေးကိစ္စတွေအထိအရာခတ်သိမ်းကိုထိန်းချုပ်လမ်းညွှန်မှုပေးနေတဲ့လက်ရှိအာဏာရကွန်မြူနစ်ပါတီရဲ့၅နှစ်တခါကျင်းပတဲ့ညီလာခံမှာသမရရှိကမိန့်ခွန်းပြောကြားခဲ့တာဖြစ်ပါတယ်
။当前国内外形势正在发生深刻复杂变化。
လက်ရှိအချိန်မှာတိုင်းပြည်အတွင်းမှာရောပြည်ပမှာပါနေဆိုင်ပြည်ခက်ခဲရှုပ်ထွေးတဲ့ပြောင်းလဲမှုတွေဖြစ်နေပါတယ်။ကျွန်တော်တို့တိုင်းပြည်ဖွံ့ဖြိုးရေးဟာလည်းရေးပါတဲ့အချိန်ကာလမှာရှိနေတုံးဖြစ်ပါတယ်။အနာဂတ်မျှော်မှန်းချက်ဟာတောက်ပပြီးစိန်ခေါ်မှုတွေကလည်းပြင်းထန်ပါတယ်။ပါတီဝင်တွေအားလုံးအနေနဲ့ငြိမ်းချမ်းတဲ့ကာလမှာအန်ဒရယ်အတွက်ကြိုတင်ပြင်ဆင်ထားဖို့လိုအပ်တယ်လို့ပြောင်းလဲမှုတွေလည်းပေါ်ဆောင်ရရပါမယ်။တင်းကျပ်ပြီးရက်နေတာမျိုးမရှိကြပါစေနဲ့။ ်ရုပ်နိုင်ငံတွင်ကလူမျိုးပေါင်းစုအတွက်ညီညွတ်စွာနဲ့ဥဆောင်မှုပေးကြပါခေတ်သစ်မှာဆိုရှယ်လစ်ဝါဒနဲ့အညီတရုတ်လူမျိုးတွေရဲ့ထူးခြားတဲ့ဝိသေသနဲ့အညီတိုးတက်ကြီးပွားတဲ့လူမှုအတိုင်းဝိုင်းဖြစ်လာအောင်ဘက်စုံကကြိုးပမ်းဆောင်ရွက်ကြပါ
ကွန်မြူနတီပါတီအနေနဲ့တန်းပြည်အချုပ်အခြာအာဏာကိုခုခံကာကွယ်ပေးရုံနဲ့မကဘဲတရုတ်ယဉ်ကျေးမှုကိုပြန်လည်စတင်အောင်လှုပ်ဆောင်တာမာယွန်းရဲ့အတွေးခေါ်တွေကိုစန့်ကျင်တာနဲ့တရုတ်နိုင်ငံရဲ့မူရင်းဘာသာတရားကိုမြင့်တင်ပေးရေးတွေလည်းလှုပ်ဆောင်ကြဖို့မင်ကွန်းအတွင်းသမရရှိကထည့်သွင်းပြောကြားခဲ့ပါတယ်။ဒါပြင်တန်းပြည်ရဲ့အနာဂတ်စီးပွားရေးမျှော်မှန်းချက်တွေနဲ့ပတ်သက်လို့လည်းသမရရှိကထည့်သွင်းပြောကြားခဲ့ပါတယ်
။面对世界经济复苏乏力，局部冲突和动荡频发，全球性问题加
剧。瓦隆山亚西伯也变来难难处，木个阿彪尼的青年牛人也三年阿拉叫。မကြာခဏဒေတာတွင်မှမတည်ငြိမ်မှုတွေဖြစ်ပေါ်တာကမ္ဘာလုံးဆိုင်ရာပြည်ပခါတွေအရှိန်မြင့်ဖြစ်ပေါ်လာနေတာတရုတ်နိုင်ငံရဲ့စီးပွားရေးဟာအသည့်အစမ်းသဖွယ်ပုံမှန်အခြေအနေကိုရောက်လာတာစတဲ့အနေအထားတွေနဲ့ရင်ဆိုင်နေရပါတယ်ဒါကြောင့်ကျွန်တော်တို့လုပ်ငန်းစဉ်ရဲ့အခြေခံလမ်းညွှန်ချက်မှာဖော်ပြထားတဲ့အတိုင်းဖွံ့ဖြိုးမှုအတွက်စ조사လှုပ်ဆောင်နေတဲ့တစ်ချိန်တည်းမှာပုံမှန်ပဲသွားဖို့ကျွန်တော်တို့လိုလားပါတယ်စိန်ခေါ်မှုတွေကိုရင်ဆိုင်ပြီးဖွံ့ဖြိုးရလဒ်တွေထွက်ပေါ်လာအောင်ရှေ့တိုးဆောင်ရွက်ကြပါပြီးတော့မှခေတ်သစ်ဆိုရှယ်လစ်ဝါဒနဲ့အညီတမိုင်းဝင်ပွင့်လင်းတဲ့ပြုပြင်ပြောင်းလဲမှုတွေကိုဖော်ဆောင်ကြပါ
တရုတ်နိုင်ငံစီးပွားရေးအလားအလာကောင်းပေမဲ့လည်းကြီးမားတဲ့စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတဲ့ဆိုတဲ့အကြောင်း၃နိုင်ခွဲကြတဲ့မင်ကွန်းအတွင်းမှာသမရရှိကရှာရှာပါပါဝန်ခံပြောကြားခဲ့ပါတယ်စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အတွက်အထက်ကဖိအားပေးမှုတွေကြီးထွားနိုင်တာကြောင့်ပြည်ပပို့ကုန်အပေါ်မိခိုအားထားရတဲ့ကမ္ဘာဒုတိယစီးပွားအင်အားအကြီးဆုံးတရုတ်နိုင်ငံကထုတ်ကုန်တွေကိုဝယ်ယူအားကျဆင်းနိုင်တဲ့အကြောင်း2008ခုနှစ်ကမ္ဘာလုံးဆိုင်ရာစီးပွားကြကစိုက်ပြီးကလေးကတရုတ်ခေါင်းဆောင်တချို့ကသတိပေးပြောဆိုနေကြတာပါဒါပေမဲ့သမရရှိကပါတီအတွက်ပြောကြားတဲ့အရေးပါတဲ့မင်းကွန်းအတွင်းဒီကိစ္စကိုတမှုထူးခြားစွာထည့်သွင်းပြောကြားသွားတဲ့အတွက်ကွန်မြူနတီပါတီအနေနဲ့အနာဂတ်အလားအလာအတွက်ယုံကြည်မှုအပြည့်ရှိတဲ့အကြောင်းပြသလိုက်တာလည်းဖြစ်ပါတယ်တရုတ်နိုင်ငံအတွင်းဝင်ငွေမများတမှုကြီးထွားလာနေတာအလို့အကင်ဖန်တီးရေးပညာရေးကျန်းမာရေးဆောင်ရှောက်မှုစတဲ့ပြဿနာတွေကိုလည်းသမရရှိရဲ့မင်းကွန်းအတွင်းထည့်သွင်းပြောကြားခဲ့ပါတယ်ဒါပြင်တောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်နိုင်ငံကကျွန်းနေတိစောက်နေတဲ့ကိစ္စနဲ့ One Belt One Road လို့ခေါ်တဲ့တရုတ်နိုင်ငံနဲ့ဥရောပအာဖရိကတိုက်တို့ကိုဆက်သွယ်ပေးမယ်ခေတ်သစ်ပိုလမကြီးတိစောက်ရေးစီမံကိန်းတို့ကိုလည်းသမရရှိကချီးကျူးပြောကြားခဲ့ပါတယ်။အခုနှစ်ကွန်မြူနတီပါတီညီလာခံကချမှတ်ခဲ့တဲ့အနာဂတ်စီးပွားရေးလမ်းညွှန်ချက်တွေနဲ့ယင်းနှိမ့်ညွတ်မှုနဲ့ဆိုင်တဲ့ကိစ္စတွေလည်းပါဝင်ပါတယ်။တရုတ်နိုင်ငံအတွင်းပြည်ပကလာရောက်ယင်းနှိမ့်ညွတ်သူတွေကိုအတိုင်းအတာတစ်ခုအထိရှော့ချပေးလိုက်ပေမဲ့လည်းဒါဟာလုံလောက်မှုမရှိသေးဘူးလို့Global Micro Strategies အဖွဲ့ကစီးပွားရေးသုတေသီဘန်လွတ်ကထောက်ပြပါတယ
် Well I think in general I think it's a welcome signal that China is actually opening more and more up to the overall global economy but in
တရုတ်နိုင်ငံအနေနဲ့ကမ္ဘာစီးပွားရေးရေစီးကြောင်းနဲ့လိုက်လျောညီထွေရှိအောင်ပြောင်းလဲလှုပ်ဆောင်လာတာဟာရည်ပူးအားဖြင့်ကြိုးဆိုရမယ့်အချက်ဖြစ်ပါတယ်ဒါပေမဲ့လည်းလက်တွေ့ယင်းနှိမ့်ညွတ်မှုနဲ့ဆိုင်တဲ့တက်ရောက်မှုကိုကြည့်မယ်ဆိုရင်တော့တရုတ်နိုင်ငံဟာပြည်ပယင်းနှိမ့်ညွတ်မှုတွေအပေါ်ပိတ်ဆို့ကန့်သတ်မှုတွေရှိနေစေဖြစ်ပါတယ်ဥပမာအားဖြင့်တရုတ်နိုင်ငံရဲ့အစုရှယ်ယာနဲ့ယင်းနှိမ့်ညွတ်မှုဈေးကွက်ကိုကြည့်မယ်ဆိုရင်နိုင်ငံခြားသားပိုင်ဆိုင်မှုဟာနှစ်ရာခိုင်နှုန်းထက်နည်းနေပါသေးတယ်။ဒါကြောင့်တရုတ်နိုင်ငံရဲ့အစုရှယ်ယာဈေးကွက်ကိုအကောင်းဆုံးအနေအထားနဲ့ကြည့်မယ်ဆိုရင်တော့အရန်ကိုသတိထားဖို့လိုပါတယ်။ဘာဖြစ်လို့လဲဆိုတော့တရုတ်အစုရှယ်ယာဈေးကွက်ပေါ်နိုင်ငံခြားကယင်းနှိမ့်ညွတ်သူတွေမျက်စိမကျခင်အုတ်ချုပ်ရေးပိုင်းမှာပြုရင်ပြောင်းလဲစရာတွေအများကြီးလိုနေသေးတဲ့အတွက်ဖြစ်ပါတယ
်။အော်ဂိုလာစံပိုင်ကလေးကပြပမှာအင်ယာမီဟိုတယ်ဖြောပြေးရေးကိစ္စနဲ့ပါတီညီလာခံနောက်ဆုံးနေ့အောက်တိုဘာလ25ရက်နေ့မှာတော့သမရရှိချင်းပြင်ကိုသမရအဖြစ်ဒုတိယသက်တမ်းဆက်လက်တာဝန်ထမ်းဆောင်ဖို့တရုတ်ကွန်မြူနတီပါတီရဲ့အကြီးအကဲအဖြစ်နောက်ထပ်5နှစ်ဆက်လက်တာဝန်ယူဖို့တကပိတ်ကျင်းပတဲ့ရွေးကောက်ပွဲမှာပါတီထိပ်တန်းခေါင်းဆောင်204ဦးကကန့်ကွက်သူမရှိမဲပေးရွေးချယ်ခဲ့ကြပါတယ်ကွန်မြူနတီပါတီအထွေထွေတွင်းရေးမှူးတာဝန်ယူပြီးတဲ့နောက်သမရရှိကအခုလိုပြောပါတယ
်在刚才召开的中共十九届一中全会上选举产生了新一届
စကောဦးပါရပထမမျက်နှာစုံညီအစည်းအဝေးကခေါင်းဆောင်မှုအဖွဲ့အစ်တရက်ကိုရွေးကောက်တင်မြှောက်ခဲ့ပါတယ်ပါတီညီလာခံကနေကျွန်တော်ကိုဘိုးကော်မတီရဲ့ဖြူရီတွင်းမှုအဖြစ်ထပ်မံပြီးတော့ရွေးချယ်ခဲ့ကြပါတယ်ဒါဟာကျွန်တော်ရဲ့ဂျူပန်အားထုတ်မှုကိုအတိမတ်ပြုလိုက်တာပါဒါဟာကျွန်တော်အတွက်ပုံမူဂျူပန်အားထုတ်ဖို့တွန်းအားပေးလိုက်တာလည်းဖြစ်ပါတယ
်ဒါအပြင်သမရရှိရဲ့နာမည်နဲ့သူရဲ့နိုင်ငံရေးအတွေးခေါ်တွေကိုကွန်မြူနတီပါတီရဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာထည့်သွင်းမှုဆုံးဖြတ်လိုက်တာကြောင့်သမရရှိဟာခေတ်သစ်တရုတ်နိုင်ငံတော်ကိုတီထောင်ခဲ့တဲ့ခေါင်းဆောင်ဟောင်းမော်စီတုံးနဲ့တန်းတန်းနဲ့ဖြစ်သွားစေခဲ့ပါတယ်။သမရရှိနဲ့အတူတရုတ်ကွန်မြူနတီပါတီဗဟိုနိုင်ငံရေးဥဆောင်အဖွဲ့ပေါ်လစ်ဘျူရိုကော်မတီဝင်သစ်
စုစုပေါင်း9ဦးကိုကွန်မြူနတီပါတီဘူကော်မတီကရွေးချယ်ခဲ့ကြပါတယ်။ပြန်လည်ရွေးကောက်ခံရသူတွေကတော့သမရရှိနဲ့ဝန်ကြီးချုပ်လိခိချန်တို့ဖြစ်ပြီးကျန်လူသစ်9ယောက်ကတော့သမရရှိရဲ့အဓိကအကြံပေးပုဂ္ဂိုလ်တွေဖြစ်ကြတဲ့ဝမ်ခူနင်းနဲ့လီဇန်ရှူးအဂတိလိုက်စားမှုတိုက်ဖျက်ရေးအကြီးအကဲဖြစ်လာဖို့ရှိတဲ့ဇော်လေကြီးနဲ့နိုင်ငံတော်ကောင်စီဒုတိယဥက္ကဋ္ဌဝမ်ယန်နဲ့ရှန်ဟိုင်းပါတီအတွင်းမူဟန်ဇန်တို့ဖြစ်ကြပါတယ်။ဒါတွေကိုကြည့်ချင်းအဖြစ်တရုတ်နိုင်ငံမှာသမရရှိဟာနံပါတ်1ခေါင်းဆောင်ဖြစ်ကာလအတန်ကြာဆက်လက်တည်ရှိနေအောင်မယ်ဆိုတာကိုပြသလိုက်တာလည်းဖြစ်ပါတယ်။သမရရှိချင်းဖြစ်ရင်လည်းအောက်မှာတရုတ်နိုင်ငံရဲ့စီးပွားရေးဟာပုံမှန်တိုးတက်မှုရှိနေကြတာတိုင်းပြည်အတွင်းတည်ငြိမ်အေးချမ်းမှုအပြင်နိုင်ငံတကာမှာလည်းတရုတ်နိုင်ငံရဲ့ဩဇာအရှိန်အဝါဟာတဖြည်းဖြည်းကြီးထွားလာနေတာတွေကြောင့်သူ့ကိုပါတီအကြီးအကဲတွေကခေါင်းဆောင်အဖြစ်ထပ်မံရွေးကောက်တင်မြှောက်လိုက်ကြတာလည်းဖြစ်ပါတယ်။နိုင်ငံတကာရဲ့နိုင်ငံရေးဇက်ခုံပေါ်မှာကြီးထွားလာနေတဲ့တရုတ်နိုင်ငံရဲ့ဩဇာအရှိန်အဝါဟာသမရရှိချင်းဖြစ်ရဲ့ဦးဆောင်မှုနဲ့အတူပိုမိုကြီးထွားလာနိုင်ခြင်းရှိတယ်သူတို့ဖြင့်စစ်ပွဲရေးကန္တာဟာအရှင်ကောင်းကောင်းနဲ့ဆက်လက်ကြီးထွားလာနိုင်တယ်ဆိုတော့ခံမှန်းပြောဆိုမှုတွေလည်းရှိနေပါတယ်ခင်ဗျာ
ပူဇော်ဝင်းလိုင်းစီစဉ်တင်ဆက်တဲ့အပတ်စဉ်စစ်ပွဲရေးကန္တာကိုကြားခဲ့ကြတာဖြစ်ပါတယ်အခုဆက်လက်ပြီးတော့ထုတ်လွှင့်ပေးမယ့်နောက်ထပ်အပတ်စဉ်ကန္တာတစ်ခုကတော့တူတာဆုံလွင်အမေရိကန်တခွင်အစီအစဉ်ဖြစ်ပါတယ်ကိုအောင်ကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
အမေရိကန်ပြည်အောင်စုမှာပထမဆုံးသွန်းလွှတ်ခဲ့တဲ့ငွေအကျွေးစေးကို1983ခုနှစ်မှာသွန်းလွှတ်ခဲ့ပါတယ်။အဲဒီနောက်10နှစ်လောက်ကြာမှာတော့အမေရိကန်လွှတ်တော်ကနေငွေအကျွေးစေးစတင်သုံးစွဲဖို့ဥပဒေပြဋ္ဌာန်းခဲ့ပါတယ်။ပထမဆုံးငွေအကျွေးစေးကိုဘယ်လိုပြန်လည်ရှာဖွေတွေ့ရှိခဲ့လဲဆိုတဲ့အကြောင်းကိုတင်ပြပေးမှာပါ။လေလံတင်ရောင်းချမဲ့ရှေးခေတ်သုံးငွေအကျွေးစေးတွေကြားထဲမှာငွေအကျွေးစေးတစ်စေးကိုဒေးဗစ်မက်ကာသီကတရီထားမိတာပါ။ဖျားသခင်ရဲ့မျက်လုံးတော်ကိုရောင်းကြီးတော်တွေနဲ့ဝန်းရံထားတဲ့ပုံကိုအကျွေးစေးရဲ့ရှေ့ဘက်မှာပုံနှိပ်ထားပါတယ်။အဲ့ဒီရောင်ကြီးတွေဟာကျယ်73လုံးစီကိုဥတီသွားနေပြီးအဲ့ဒီဂျေရီယာနေချက်ဗြိတိန်အင်ပါယာကိုစတင်ပုံကန်တဲ့အမေရိကန်အရှိတ်အဝါချမ်းကပြည်နယ်73ပြည်နယ်ကိုကိုစားပြုပါရဲ1983ခုနှစ်မှာတွန်းလွတ်ခဲ့တဲ့အဲ့ဒီပုံနဲ့ငွေကြွေစေးဟာတခုတည်းပဲရှိရမယ်ဆိုတာမျိုးစပြီးတော့သတိထားလာမိတာဖြစ်တယ်လို့ခေကင်းငွေကြွေစေးစုဆောင်ရေးအဖွဲ့ကဒေးဗစ်မက်ကာသီကပြောပါရဲ
This coin was shown to Alexander Hamilton and shortly after that
Alexander Hamilton ကိုလည်းဒီအကျွေးစီးတွေပြခဲ့တယ်လို့အဲ့နောက်တိတ်မကြခင်မှာပဲအကျွေးစီးအမျိုးအစားတချို့သွန်းလုပ်ပြီးလွှတ်တော်ကိုပေးပို့ခဲ့ပါတယ် Thomas Jefferson C ကိုလည်းပို့ခဲ့ပါတယ် Hamilton နဲ့ Jefferson နှစ်ယောက်လုံးဒီအကျွေးစီးတွေကိုတွေ့ဘူးပြီးအဲ့ဒီကနေတဆင့်အကျွေးစနစ်သုံးဆွဲဖို့ဖြစ်လာတာပါ
McCarthy 2013ခုနှစ်မှာအဲ့ဒီငွေအကျွေးစီးကိုကုမ္ပဏီငွေဒေါ်လာ 1.18 တန်ပေးပြီးတော့စွန့်စားဝယ်ယူခဲ့ပါတယ်အဲ့ဒီနောက် Jefferson ရဲ့အထောက်အထားတွေနဲ့အကျွေးစေးရဲ့အနာသက်တွေကို၄နှစ်လုံးလုံးအချိန်ယူလေ့လာခဲ့ပါတယ်။အဲ့ဒီငွေအကျွေးစေးကိုစမ်းသပ်ထုတ်ဝေပြီးတော့၁၀နှစ်လောက်အကြာမှာအမေရိကန်ငွေအကျွေးစေးစနစ်စတင်သုံးဆွဲလာပါတယ်။ရှေးဟောင်းငွေအကျွေးစေးရောင်းဝယ်သူဂျွန်ဒန်ရူတာက
This is a very important discovery. We've known that there was a first coin.
ဒါတကယ်ကိုအရေးပါတဲ့တွေ့ရှိမှုပါ။ပထမဆုံးစာသွန်းလုပ်တဲ့အကျွေးစေးရှိတာကိုသိကြပေမဲ့အမေရိကန်ပြည်ထောင်စုမှာပထမဆုံးသွန်းလုပ်တဲ့ဒီအကျွေးစိဘယ်မှာရှိနေလဲဆိုတာကိုအရင်ကဘယ်သူမှမသိခဲ့ကြပါဘူ
းအခုခါမှာတော့ဒီငွေအကျွေးစိကိုအားလုံးတွေ့မြင်နိုင်အောင်ရှေးဟောင်းငွေကြေးပြပွဲမှာလိုက်လံပြသနေပါတယ်အကျွေးစိတွေအကြောင်းဖော်ပြတဲ့မဂ္ဂဇင်း The New Miss Maris မှာဒီငွေအကျွေးစိအကြောင်းမက်ကာသီကအသေးစိတ်ရှင်းလင်းခဲ့ပါတယ်ဒါလို့ရေးသားရမှာမက်ကာသီဟာအချက်လက်တွေပိုခိုင်မအောင်သူတူတဲ့အနေနဲ့ကောက်ချက်ချတာမလုပ်ဘဲတခြားကျွမ်းကျင်ပညာရှင်တွေနဲ့လည်းတိုင်ပင်ဆွေးနွေးခဲ့ပါသေးတယ်ခင်ဗျာစပလုံးထည့်အနေငယ်သာကြီးတဲ့ chip တစ်မျိုးမှာဝန်ထမ်းတွေရဲ့ကိုယ်ရေးအချက်အလက်တွေထည့်သွင်းပြီးလက်ထဲကိုခွဲစိတ်ထည့်ထားမယ့်ဤပညာတစ်မျိုးကိုအမေရိကန်ကုမ္ပဏီတစ်ခုကစတင်သုံးစွဲနေပါပြီဒေါ်လာ300လောက်တန်ဖိုးရှိတဲ့ဒီ chip ကိုယ်ခန္ဓာကိုယ်ရဲ့ထည့်သွင်းမြုပ်နှံထားဖို့ကိုသဘောကျကြိုက်တဲ့သက်သူတွေလည်းရှိသလိုအခြေအနေကိုစောင့်ကြည့်ခြင်းတွေလည်းရှိနေပါတယ်ဝစ်ကွန်ဆင်ပြည်နယ်ကဤပညာကုမ္ပဏီတစ်ခုဟာသိငယ်တဲ့ chip ပြားလေးတွေကိုအသုံးပြုပြီးကုမ္ပဏီဝန်ထမ်းတွေရဲ့အလုပ်အဝင်အထွက်အချင်းကိုမှတ်တမ်းတင်ဖို့ကြိုးစားနေပါတယ်ဥရောပတိုက်ပတ်မှာတော့ဒီနည်းပညာထွန်းကားနေတာကြာပြီဖြစ်ပေမဲ့အမေရိကန်ပြည်ထောင်စုမှာတော့အခုမှသာကုမ္ပဏီဝန်ထမ်းတွေရဲ့ဒီလက်မှတ်နဲ့လက်ညှိုးကြားနေရာမှာခွဲစိတ်ပြီးသိငယ်တဲ့ချစ်ပြားလေးတွေကိုထည့်သွင်းပေးဖို့ဆောင်ရွက်လာတာပါ3 Square Market ကုမ္ပဏီကလုပ်ငန်းလည်ပတ်ရေးဆိုင်ရာမန်နေဂျာပက်ထရစ်မက်မူလန်က
တ
ခြားနေရာတွေမှာလည်းဒီနည်းပညာသုံးနေတာကိုတွေ့တော့ကျွန်တော်တို့လည်းဘာကြောင့်မသုံးနိုင်ရမလဲဆိုပြီးစဉ်းစားမိပါတယ်
လုပ်ငန်းခွင်အဝင်ထွက်မှာသာမဟုတ်ပဲတခြားနေရာတွေမှာလည်းနှီးမျိုးစုံနဲ့တုံးနိုင်ပါတယ
်32M လို့လည်းသိကြတဲ့ကုမ္ပဏီမှာဝန်ထမ်း85ယောက်ရှိပြီး41ယောက်ကတော့ဒီနည်းပညာကိုစမ်းသပ်အသုံးပြုကြည့်ဖို့သဘောတူပါတယ်တချို့တွေကတော့ကျန်းမာရေးနဲ့ပတ်သက်လို့ထိခိုက်မှုရှိမလားဆိုပြီးစိုးရိမ်နေကြအောင်အသုံးမပြုခြင်းကြတာပါဈေးကွက်ရှာဖွေရေးမန်နေဂျာ KD Langer ကအခုလိုရှင်းပြပါတယ်
So my concern just is with the health effect. Look, what's going to happen to my body when I'm putting this foreign object?
တကယ်လို့ computer နဲ့ဖတ်နိုင်တဲ့ chip ကိုကိုယ့်လက်ထဲမှာထည့်လိုက်ရင်ကျန်းမာရေးအပေါ်ထိခိုက်နိုင်မလားဆိုတာစိုးရိမ်ပါတယ်အစားအစာနဲ့ဆေးဝါးကိုကယ်ရေးဦးစီးဌာန FDA အနေနဲ့2014ခုနှစ်ခေတ်ကအသုံးပြုဖို့ခွင့်ပြုထားပေမဲ့လည်းရေရှည်မှာထိခိုက်နိုင်သလားဆိုတာကိုတော့မသိနိုင်သေးပါဘူးဒါကြောင့်ရေရှည်မှာဘယ်လိုဖြစ်နိုင်မလဲဆိုတာကိုသိချင်ပါတယ်
Real of False မြို့က 32M ရဲ့ပစ္စည်းရောင်းချရေးဌာနဒုတိယအကြီးအကဲ Melissa Timmins ကတော့သူ့အနေနဲ့ chip အသုံးပြုမှာဖြစ်ကြောင်းပြောပါရယ
် Cuz I'm excited to see what this can do. I've been with the company for 6 years and when they first introduced this and said we were
chip အသုံးပြုရာကြောင်းဘာတွေအဆင်ပိုပြေလာမလဲဆိုတာကိုတွေ့ရဖို့စိတ်လှုပ်ရှားနေပါတယ်ဒီကုမ္ပဏီမှာ6နှစ်လောက်လုပ်လုပ်လာပြီးချိန်မှာဒီအစီအစဉ်စမယ်လို့ပြောလာတော့ကျန်းမာရေးနဲ့ပတ်သက်ပြီးတော့ထိခိုက်မှာကိုစိုးရိမ်ပါတယ်ဒါပေမဲ့လည်းနီးပညာကိုအသုံးချပြီးကုမ္ပဏီအတွက်ဘာတွေလုပ်နိုင်မလဲဆိုရဲဒီလိုအစီအစဉ်တွေကိုစိတ်ဝင်စားပါတယ်။ဒါကြောင့်ဒီအကြောင်းကိုပါရာရှာဖတ်ပြီးတော့ chip အသုံးပြုဖို့ဆုံးဖြတ်ခဲ့တာ
ပါ။ဝန်ထမ်းတွေရဲ့လက်မှတ်ထည့်ရမယ့် microchip ဟာကွန်ပျူတာ code စနစ်ကိုသာအသုံးပြုပြီးအလုပ်ချိန်အဝင်အထွက်မှတ်သားဖို့နဲ့ကိုယ်ရေးအချက်အလက်တချို့ကိုသာထည့်သွင်းထားမှာပါ။ GPS စနစ်ကိုအသုံးမပြုတာကြောင့်ဒီဝန်ထမ်းတွေအနေနဲ့ဘယ်သွားတယ်ဘာလုပ်တယ်ဆိုတာကိုတော့သိနိုင်မှာမဟုတ်ဘူးလို့ကုမ္ပဏီတာဝန်ရှိသူတွေကပြောဆိုပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုကတဘာဝတစ်တော့ဥယျာဉ်တွေစီကိုကမ္ဘာတဝန်းကတန်းနဲ့ချီတဲ့လူတွေနှစ်စဉ်လာရောက်လက်ပတ်လေရှိပါတယ်ဆွဲဆောင်မှုအပြည့်နဲ့ရှုခင်းတွေနေရာတွေတဘာဝတော်ရင်တိရစ္ဆာန်တွေရဲ့အလေးထားတွေကိုလာရောက်ကြည့်ရှုလေ့လာကြတာပါနိုင်ငံတဝန်းကတဘာဝဥယျာဉ်400ကျော်ကိုလိုက်လံကြည့်ရှုနေတဲ့မိုက်ကယ်မိုင်ယာဟာအခုခါမှာတော့အမေရိကန်ပြည်ထောင်စုအရှေ့မြောက်ပိုင်းကမန်ဆက်ချူးဆက်ပြည်နယ်ကိုရောက်ရှိနေပါတယ်1998ခုနှစ်အော်တိုဘာလ22ရက်နေ့မှာစတင်ရေးချအသုံးပြုခဲ့တဲ့ USS Constitution ဟာ US အဆင့်30ပါတစ်သားနဲ့ဆောက်လုပ်ထားတဲ့စစ်သင်္ဘောဖြစ်ပြီး Boston မြို့သားဥယျာဉ်မှာပြသထားပါတယ်။ American ရေတပ်ပိုင်စစ်သင်္ဘော6ဆင်းထဲကတစ်စင်းဖြစ်ပြီးသမ္မတ George Washington လက်ထက်က American ရေကြောင်းကုန်သွယ်ရေးကိုအကာအကွယ်ပေးဖို့အသုံးပြုခဲ့တာပါ။ဒီကနေ့အချိန်မှာတပ်တန်းအကြဆုံးသင်္ဘောတစ်စင်းလည်းဖြစ်ပါတယ်
။Here in Boston at the USS Constitution.
Boston မြို့က USS Constitution စစ်သင်္ဘောရှိတဲ့နေရာကိုရောက်နေတာပါလို့ Michael Meyer ကပြောသွားတာပါ။သုံးနှစ်ကြာသင်္ဘောပြန်လည်ပြင်ဆင်ရေးလုပ်နေတဲ့နေရာကိုအခုသူရောက်နေတာပ
ါ။ So the boat right now is
သင်္ဘောကိုပြန်လည်ပြင်ဆင်နေတာပါ။ဟိုအရင်ကတည်းကအသုံးပြုခဲ့တဲ့အစိတ်အပိုင်းတွေသင်္ဘောမှာရှိနေသေးတယ်လို့အခုခါမှာတော့ရေထဲကနေဆွဲတင်ထားပြီးပြန်လည်ပြင်ဆင်ပြီးမှသာသင်္ဘောကိုပြန်ရေချမှာပါလို့ Michael Meyer ကပြောပါတယ်။ဘုံကအမြောက်တွေဘလို့ပြစ်ခတ်တယ်လဲဆိုတာကိုလာရောက်ကြည့်ရှုသူတွေသိရဖို့သင်္ဘောမှာတရက်ကိုနှစ်ချိန်အမြောက်ပြစ်ပေါက်ပြပါတယ
်
ကိုဘေးဆဲဘေးအကွာလောက်ကနေကြည့်တော့အမြောက်ပြစ်လိုက်တဲ့အချိန်မှာတကိုယ်လုံးလေလာဟပ်ပါတယ်ဒီရှေးအောင်အမြောက်ဘလောက်ပြင်းတယ်လဲဆိုတာကိုသိရတာဟာစိတ်ဝင်စားစရာကောင်းပါတယ်လို့သူကပြောသွားတာပါအမေရိကန်ရေတဲ့သင်္ဘောတွေနဲ့အခြေဆိုင်စခန်းတွေကသင်္ဘောတွေအလန်တင်အလန်ချအခမ်းအနားကျင်းပတာမှာမနေ့တစ်ကြိမ်ညနေတစ်ကြိမ်အမြောက်ပစ်ပေါက်လေးပြပါတယ်အမေရိကန်ပြည်အောင်စုတော်မှာအမျိုးသားဥယျင်လို့သတ်မှတ်ထားတဲ့သစ်တော်တွေပန်းခြံတွေအထိမ့်မှတ်နေရာတွေ400လောက်ရှိပါတယ်ခင်ဗျာ
ဒါကတော့ကုအောင်အောင်စီစဉ်တင်ဆက်တဲ့တုဒဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာပဲဖြစ်ပါလိမ့်ခင်ဗျာ
။အမေရိကန်ဆိုးရရဲ့သဘောထားအမြင်အဖို့ကိုတင်ပြပါတော့မယ်ခင်ဗျာ
။နိုင်ဂျီးရီးယားနိုင်ငံသားဒေါက်တာအခင်ဝူမီအယိုဒူဝီအဒက်စီနာဟာဂုံဒီယေကြီးမသောကမ္ဘာစားနပ်ရိခါစုကို2019ခုနှစ်အတွက်လက်ခံရရှိလိုက်ပါတယ်။ဆိုင်ပြိုးရဲနဲ့အဟာရဆိုင်ရာနိုဘယ်ဆုလိုလူသိများတဲ့ဒီကမ္ဘာစားနပ်ရိတ်ခါဆုဟာကမ္ဘာပေါ်မှာစားနပ်ရိတ်ခါအရည်အသွေးအရည်အတွေ့ဒါမှမဟုတ်ရရှိနိုင်မှုတိုးတက်များပြားလာစေခြင်းဖြင့်လူသားတို့ရဲ့ဖွံ့ဖြိုးရေးကိုဆောင်ရွက်နိုင်တဲ့ပုံစံတွေကိုနိုင်ငံတကာကချီးကျူးဂုဏ်ပြုတဲ့အမြင့်မားဆုံးဆုဖြစ်ပါတယ်ဒီစုကိုမြဆေးရောင်တော်လှန်ရေးလို့လူသိများတဲ့ကမ္ဘာငြိမ်းချမ်းရေးနိုဘယ်ဆုရစိုက်ပျိုးရေးပညာရှင်နိုမန်ဘောလော့က1986ခုနှစ်မှာတည်ထွင်ခဲ့တာဖြစ်ပါတယ် နိုင်ဂျီးရီးယားနိုင်ငံရဲ့စိုက်ပျိုးရေးဝန်ကြီးဟောင်းလည်းဖြစ်အခုလက်ရှိအာဖရိကဖွံ့ဖြိုးရေးဘဏ်ရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ဒေါက်တာအဒီစီနာဟာပြီးခဲ့တဲ့နှစ်ပေါင်း20လုံးလုံးနိုင်ဂျီးရီးယားနိုင်ငံရဲ့စိုက်ပျိုးရေးထွက်ကုန်တိုးမြင့်ရေးခြားစားပျက်စီးမှုတိုက်ဖျက်ရေးအာဖရိကတလွှာအသေးစားစိုက်ပျိုးရေးသမားတွေချင်းငွေလဲလွင့်တကူရရှိရေးတွေကိုမမောမပန်းဆောင်ရွက်လာခဲ့သူဖြစ်ပါတယ်သူဟာတောင်သူလက်သမားတွေဓာတ်မြေဩဇာဝယ်ယူရေးမှာနှစ်ပေါင်း40လုံးလုံးကြုံတွေ့လာရတဲ့မတမာမှုတွေကိုရှောင်လွှဲနိုင်ဖို့ e-wallet လို့ခေါ်တဲ့ electronic ငွေချေဖြတ်ပိုင်စနစ်ကိုတီထွင်ခဲ့သူဖြစ်ပါတယ်။ဒီ e-wallet စနစ်ကြောင့်ပလော့ပီနန်စံပြောင်းဝါနှင်းစီနှံစားပြောင်းတွေကိုထုတ်လုပ်မှုတိုးတက်လာပြီးလက်သမားတွေရဲ့ဝင်ငွေကိုတိတိသားသားတိုးတက်လာစေတဲ့အပြင်ကျေးလက်ဒေတာနေပြည်သူတန်း40ရို့အတွက်စားနပ်ရိက္ခာဖူလုံမှုရရှိစေခဲ့ပါတယ်။ကမ္ဘာပေါ်မှာမြေလွတ်မြေရိုင်း65ရာခိုင်နှုန်းရှိနေတဲ့အာဖရိကတိုက်ကြီးဟာအာဖရိကတိုက်သားတွေကိုစားနပ်ရိက္ခာဖူလုံအောင်မကျွေးနိုင်ဘူးဆိုတာအဓိပ္ပာယ်မရှိပါဘူး။ကျွန်တော်တို့ဟာအာဖရိကတိုက်စိုက်ပျိုးရေးလုပ်ငန်းရဲ့စွမ်းရည်အားလုံးကိုဖွင့်ထုတ်ယူရမှာဖြစ်ပါတယ်။ပြီးတော့စိုက်ပျိုးရေးလုပ်ငန်းကိုစည်ရနွမ်းပါမှုပပျောက်ရေးအတွက်သာမကကြွယ်ဝချမ်းသာမှုဖန်တီးရေးအတွက်လည်းအသုံးချကြရမှာဖြစ်ပါတယ်လို့ဒေါက်တာအဒီစီနာကဆိုပါတယ်ဒေါက်တာအဒီစီနာကကမ္ဘာစားနပ်ရိက္ခာစုအတွက်ရရှိတဲ့ဒေါ်လာ2သိန်းခွဲကိုလည်းစိုက်ပျိုးရေးနဲ့အသက်မွေးမဲ့အာဖရိကလူငယ်တွေပညာသင်ကြားရေးနဲ့အထောက်ပံ့ပေးရေးအတွက်အသုံးပြုမယ်လို့လည်းကတိပြုသွားပါတယ်ဒီစုချီးမြှင့်တဲ့အခမ်းအနားမှာအမေရိကန်ဒုတိယသမ္မတမိုက်ပန့်စ်အကြေညာချက်ကို USAID အုပ်ချုပ်ရေးမှူးမတ်ဂရင်းကဖတ်ကြားရမှာ2012ခုနှစ်ကမ္ဘာစားနပ်ရိက္ခာစုရရှိတဲ့အတွက်ဂုဏ်ယူဝမ်းမြောက်ပါတယ်။ငမုတ်မှုတိုက်ဖျက်ရေးအတွက်လူကြီးမင်းရဲ့ကြိုးပမ်းဆောင်ရွက်ချက်တွေဟာချီးကျူးအံ့ဩပွဲကောင်းပြီးအလွန်လိုအပ်နေတဲ့ကိစ္စရပ်ဖြစ်ပါတယ်။ကမ္ဘာစားနပ်ရိက္ခာစနစ်ဟာလစ်ဟာမှုတွေရှိနေပြီးကျွေးရမယ့်လူဦးရေတိုးပွားလာနေတာနဲ့အမျှစိုက်ပျိုးရေးလုပ်ငန်းအသွင်ပြောင်းရေးဟာလိုအပ်နေမှာဖြစ်ပါတယ်။လူမှုနဲ့ပုဂ္ဂလိကကဏ္ဍမှာကျွမ်းကျင်မှုတွေများပြားလာဖို့အတွက်လူကြီးမင်းတို့လိုခေါင်းဆောင်မျိုးကဒီဇိုင်းမတ်မတ်တွန်းအားပေးဖို့လည်းလိုအပ်ပါတယ်လို့ဖော်ပြထားပါတယ်ရှင
်။အမေရိကန်စိုးရရဲ့သဘောထားအမြင်အားဖို့ကိုတင်ပြလို့ပြပါပြီ။
အခုထုတ်လွှင့်ပေးခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်နာဖြစ်ပြီးတော့ VOA ရဲ့အားပေါ်မှောက်ကြောင်းအတိပေးအပ်ပါတယ်ခင်ဗျာ VOA အမေရိကန်တန်ကနေအင်္ဂါနေ့မနေ့ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီအထိလိုင်းနိုမီတာ16 19နဲ့24တို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့မနေ့ဖက်ထုတ်လွှင့်ချက်ဒီဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့တရင်ချင်းချုပ်ကိုကိုကျော်အောင်ကတင်ဆက်ပေးပါလိမ့်မယ်ခင
်လူ26ဦးတေဆုံးရတဲ့အမေရိကန်ပြည်ထောင်စုတက်ဆက်ပြည်နယ်ကဖះချောင်းထုတွင်ပြစ်ခတ်ခဲ့တဲ့သူဟာသူ့ရောက်ခမနဲ့အစဉ်မပြေတဲ့သူတူဖြစ်ပြီးတော့တက်ခတ်မှုမလုပ်ခင်ရောက်ခမစီကိုချင်းချောက်စာတွေပေးပို့ခဲ့တယ်လို့အာနာပိုင်ကမနေ့ကပြောပါတယ်တနတ်သမားဟာ26နှစ်အရွယ်ဒေဗင်ကယ်လီဖြစ်ပြီးတော့အမေရိကန်လေတပ်ကနေထုတ်ခံခဲ့ရသူလည်းဖြစ်ပါတယ်အခုပြစ်ခတ်မှုဟာလူမျိုးရေးရွယ်ချက်လည်းမဟုတ်ဘာသာရေးယုံကြည်ချက်ကြောင့်လည်းမဟုတ်ဘဲနဲ့မိသားစုအတွင်းဖြစ်တဲ့ပြဿနာလို့ Texas ပြည်နယ်စုံစမ်းရေးအရာရှိတွေကပြောဆိုပါတယ်။ဖျားဝတ်ပြုနေသူကိုပြစ်ခတ်ပြီးတော့ဖျားเจ้าကထွက်ပြေးခဲ့တဲ့တနတ်သမားကယ်လီဟာသူ့ရဲ့ကားတွင်သွေးဆုံးနေတာကိုတွေ့ရပြီးတော့သူ့ကိုယ်သူပြစ်တဲ့တနတ်တန်ရာကြောင့်တေဆုံးခဲ့ရတယ်လို့ယုံကြည်ကြကြောင်းစုံစမ်းစစ်ဆေးသူတွေကပြောကြပါတယ်။အာရှ၅နိုင်ငံကိုဆက်နေကြခီးစဉ်နဲ့တောက်ရောက်လဲပတ်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဒီကနေ့ဂျပန်နိုင်ငံကနေတောင်ကိုရီးယားကိုခီးဆက်ပါလိမ့်မယ်။အခုခီးစဉ်မှာဒီကောက်လွှမ်းမိုးနေတဲ့အကြောင်းအရာကတော့မြောက်ကိုရီးယားရေးပါပဲ။ပြည်ထောင်စုအတွင်းဂျပန်နိုင်ငံခီးစင်မှာလည်းမြောက်ကိုရီးယားကိစ္စကိုပဲအဓိကထားပြောဆိုခဲ့ပြီးတော့မဟာဗျူဟာကြကြတိခန့်တဲ့ခက်ကကုန်ခဲ့ပြီလို့သမ္မတထွန်းကပြောခဲ့ပြီးမြောက်ကိုရီးယားရဲ့အမေရိကန်နဲ့ယာနုံးပြည့်လက်ဆွဲလှုပ်ဆောင်သွားမယ်လို့လည်းဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကပြောဆိုခဲ့ပါတယ်။ရခိုင်ပြည်နယ်အတွင်းဆင့်အားတုံးတဲ့လှုပ်ရှားမှုတွေဆက်ပြီးတော့မရှိတော့ဘူးဆိုတာတေချာအောင်လှုပ်ဖို့ကုလသမဂ္ဂလူမျိုးရေးကောင်စီကမြန်မာစိုးရကိုမနေ့ကပဲတိုက်တွန်းလိုက်ပါတယ်။လွန်ခဲ့တဲ့သတင်းစာပေအတွင်းနမူနာတင်လောက်တဲ့လူမျိုးတုံးရှင်းတဲ့မှုတွေဖြစ်လှုပ်ဆောင်ခဲ့တဲ့ရခိုင်ပြည်နယ်အတွင်းကအကြမ်းဖက်မှုတွေကိုကုလသမဂ္ဂကရှုံချတယ်လို့ဆိုပါတယ်။ဒါပေမဲ့မြန်မာစိုးရကတော့လူမျိုးတုံးရှင်းတဲ့မှုမဟုတ်ကြောင်းညင်းဆိုထားပါတယ်။မြန်မာနိုင်ငံတမင်ငံပုတ်ကိုတောင်းဆန်းစုကြည်ဟာအခုလာတွင်ချစ်ပါမယ်အာရှထိပ်သီးဆွေးနွေးပွဲကိုတက်ရောက်ပါလိမ့်မယ်
။နောက်ဆုံးရထားတဲ့သတင်းအချင်းချုပ်ကိုကိုကျော်အောင်လင်းကြီးညာသွားခဲ့တာဖြစ်ပါတယ်။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်။ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လိမ့်မယ်အစီအစဉ်တွေကိုလိုင်းနိုမီတာ16 19နဲ့25တို့ကနေဖိုင်းယူနိုင်ပါတယ်။ VOA ကိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။နိုင်ငံတကာကတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျွန်တော်ဆက်မိုးရပါ
This program has come to you from the Voice of America, Washington.